Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့ညချမ်းမှာတော်ရရှိများရှင်။ Washington မြို့တော် VOA American တန်ကနေ2020ခုနှစ်ဇူလိုင်လ17ရက်စနေညပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိဖိုင်းဒိုမီတာ31 32 51နဲ့ဖိုင်းလက်မီတာ190ကနေထုတ်လွှင့်ပေးသွားပါမယ်။အမေရိကန်ပြည်အစုမှာ COVID-19 ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းရေဒီယိုထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ကျွန်မအေးတနာကျော်ပါ။ဒီညအတွက်ထိတ်တန့်ရောက်နိုင်ငံတကာနဲ့မြန်မာသတင်းတွေကိုကိုရန်နိုင်နဲ့အတူပြောပြပေးသွားပါမယ်။ကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုကြောင့်လူပေါင်း12သန်းခွဲကျော်ပိုးကူးစက်ခံရပြီဖြစ်ပြီးတော့သေဆုံးသူကတော့9,900ကျော်သွားပါပြီ။ပိုကူးစက်မှုအများဆုံးဖြစ်တဲ့အမေရိကန်ပြည်ထောင်စုမှာကူးစက်မှုအခြေအနေပိုဆိုးလာနေပြီးတော့တောက်ချန်နေတဲ့နေရာမှာပိုကူးစက်သူ6,900ကျော်ရှိခဲ့ပါတယ်။ဒါဟာ3ရက်စတိုင်ပိုကူးစက်မှုဆန့်ကျင်သစ်တင်နေတာဖြစ်ပါတယ်။စုစုပေါင်းကူးစက်သူအရေအတွက်က3,380,000ခွဲလောက်ရှိတော့ပြီလို့ John Hopkins တက္ကသိုလ်ကနောက်ဆုံးထုတ်ပြန်တဲ့ဆင်းမှာပြောထားပါတယ်။ Atlanta, Georgia, Ohio, Utah အပါအဝင်ပြည်နယ်6ပြည်နယ်မှာတရက်ထဲမှာကူးစက်မှုအများဆုံးဆန့်ကျင်တင်တာလည်းဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာကဒီဗိုင်းရပ်စ်ပိုးထိန်းချုပ်ရေးလှုပ်ဆောင်ချက်ကတသမတ်တည်းမရှိလို့ပိုးကူးစက်မှုအခြေအနေပိုပြောဆိုးလာနေရတယ်လို့အမေရိကန်ထိပ်တန်းကူးစက်ရောဂါပညာရှင်အန်တိုနီဖောက်ချီကပြောသွားပါတယ်။တခြားတိုင်းပြည်တွေနဲ့ရှင်အမေရိကန်ရဲ့ပိုးကူးစက်မှုထိန်းချုပ်ရေးလှုပ်ဆောင်ချက်ကတိတ်အလုံးမဖြစ်ပါဘူးလို့ဒေါက်တာဖောက်ချီက538 online သုံးသက်ချက်စာမျက်နှာနဲ့အမေးအဖြေမှာပြောသွားတာပါ။ပိုကူးစက်မှုများတဲ့ပြည်နယ်အသီးသီးမှာလုပ်ငန်းတွေပြန်ဖွင့်ဖို့လှုပ်ဆောင်နေပြီမဲ့တကယ်တမ်းဒီပြည်နယ်တွေကိုပိတ်ဖို့ပြန်ပြီးတော့လှုပ်ဆောင်တင်တယ်လို့သူကပြောပါတယ်။ဘရာဇီးလ်နိုင်ငံမှာတော့ပိုကူးစက်သူ2,000နီးပါးလောက်ရောက်လာပြီဖြစ်ပါတယ်။တည်ဝင်စီးရင်ရာတည်ဆုံးသူ9,000ကျော်သွားပါပြီ။တောက်ချာနေကနောက်ဆုံးသတင်းရဆိုရင်24နာရီအတွင်းမှာတည်ဆုံးသူက1,200ကျော်ရှိပြီးတော့အဲ့ဒီကာလအပိုင်းခြားအတွင်းမှာပိုကူးစက်သူက4,000ခွဲကျော်ရှိတယ်လို့ဘရာဇီးလ်ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ကမ္ဘာမှာဒီလိုမျိုးကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုဟာဆက်ပြီးတော့ရှိသွားမှာဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့အရေးပေါ်အစီအစဉ်အကြီးအကဲကပြောသွားတာပါ။လက်ရှိအချိန်နေမှာဆိုရင်ဒီဗိုင်းရပ်စ်ပိုးကိုအမြင့်ပြုတ်အောင်လုပ်နိုင်မဲ့ပုံမရှိဘူးလို့ဒေါက်တာမိုက်ရိုင်ယန်ကဂျနီဗာမှာတောက်ကြနေကပြောသွားခဲ့ပါတယ်။ကမ္ဘာမှာပိုးကူးစက်မှုအဆိုးဆုံးအခြေအနေဒုတိယကြော်ပြန်မဖြစ်ဖို့ဆိုရင်တော့မျိုးရွာတွေကိုအဝင်ထွက်ပိတ်ဆို့ပြီးတော့အပြင်မသွားရအောင်အခြေအနေပြန်တက်မှတ်တော့မှဒီရောဂါပိုးကူးစက်မှုကိုတားဆီးနိုင်မယ်လို့သူကပြောပါတယ်။ WHO အကြီးအကဲ Tedros Adhanom Ghebreyesus ကတော့ COVID-19 ကမ္ဘာကပ်ဘေးရောဂါဟာအမတမပြင်းထန်ပေမဲ့လည်းမရရအောင်ထိန်းချုပ်လို့တော့ရနိုင်ပါသေးတယ်လို့ပြောသွားတာပါ။ဒါမဲ့လည်းပြီးခဲ့တဲ့သတင်း6ပတ်အတွင်းမှာကမ္ဘာမှာပိုးကူးစက်မှု2ဆကျော်မြင့်တက်လာတယ်လို့လည်းသူကပြောသွားပါတယ်။ကမ္ဘာနိုင်ငံစုံမှာကူးစက်ပြန့်နှံ့နေတဲ့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူတွေထဲမှာတော့လက်တင်အမေရိကဒေသကနိုင်ငံခေါင်းဆောင်တွေလည်းပါဝင်ပြီးတော့သူတို့ကပိုးကူးစက်မှုအခြေအနေကိုအသုံးချပြီးတော့ဒီကနေတိုင်းပြည်အတွက်အကျိုးဖြစ်စေဖို့ဗိုင်းရပ်စ်အန္တရာယ်ကာကွယ်ရေးအသိပညာပေးမှုတွေလုပ်နေကြပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းမှာပိုးကူးစက်သူတွေထဲမှာတော့သမရနှစ်ဦးနဲ့ထိတ်တန်နိုင်ငံခေါင်းဆောင်တို့ပါဝင်ခဲ့လို့ဒေတာရင်းကျဲမော်ရင်နဲ့စီးပွားရေးအချက်အသေးတွေကိုပို့ပြီးတော့အခြေအနေစိုးသွားစေပါတယ်။ဘရာဇီးလ်မှာသမရယာယစ်ဘောဆိုနာရိုပိုးကူးခံရပြီးတော့ဘိုလီးဗီးယားကြားဖြတ်သမရယန်နဲနာနက်စ်နဲ့ဗင်နီဇွဲလားနိုင်ငံကဆိုရှယ်လစ်ပါတီအကြီးအကဲဒီယူစ်ဒါဒိုကပယ်ယိုတို့ကိုဗစ် -19 ဖြစ်နေကြတယ်လို့အများပြည်သူကကြေညာထားပါတယ်။လက်တင်အမေရိကဒေတာနိုင်ငံတွေမှာကခေါင်းဆောင်ပိုင်းတွေကဆိုရင်သမရကအစမျိုးကြီးတွေကမျိုးတော်ဝင်တွေပါဝင်ပိုးကူးဆက်ခံရသူစုစုပေါင်း42ယောက်ရှိတယ်လို့အတည်ပြုထားနိုင်ပါပြီ။မျိုးအသေးလေးတွေကအုပ်ချုပ်သူတွေပါဆိုရင်တော့ဒီထက်မကများပြီးတော့ရာခိုင်နှုန်းထိရှိနိုင်တယ်လို့ AP သတင်းမှာဖော်ပြထားပါတယ်။သူတို့တွေကအများစုအလုပ်ပြန်လုပ်နိုင်ပေမဲ့တော်တော်များများတော့ခံနေရဆဲပဲဖြစ်ပါရင်ပိုးကူးစက်မှုကမ္ဘာဒုတိယအများဆုံးဘရာဇီးလ်နိုင်ငံသမ္မတကတော့ COVID-19 အတွက်ကောင်းတယ်လို့သူပြောနေခဲ့တဲ့ငှက်ဖျားဆေးကိုတောက်သုံးနေပါရင်ဒီ hydrochloroquine ဆေးက COVID-19 ရောဂါပျောက်မပျောက်ဆိုတာအတိမပြုတ်နိုင်သေးတဲ့ဆေးဖြစ်ပါတယ်။ဒီလိုမျိုးသိပ်ပံနေကြအတိပြုတ်လို့မရသေးတဲ့ဆေးဝါးတွေသုံးဆွဲပြကြတာတွေရှိလို့အများပြည်သူယူမှားပြီးတော့အန္တရာယ်ဖြစ်မဲ့အပေါ်မှာပညာရှင်တွေစိုးရိမ်နေကြပါတယ်။ကမ္ဘာနိုင်ငံစုံမှာကူးစက်ပြန့်နှံ့နေတဲ့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူတွေထဲမှာတော့လက်တင်အမေရိကဒေတာကနိုင်ငံခေါင်းဆောင်တွေလည်းပါဝင်ပြီးတော့သူတို့ကပိုးကူးစက်မှုအခြေအနေကိုအသုံးချပြီးတော့ဒီကနေတိုင်းပြည်အတွက်အကျိုးဖြစ်စေဖို့ဗိုင်းရပ်စ်အန္တရာယ်ကာကွယ်ရေးအသိပညာပေးမှုတွေလုပ်နေကြပါတယ်။ ပြီးခဲ့တဲ့သတင်းပတ်အတွင်းမှာပိုးကူးဆက်သူတွေထဲမှာတော့သမရနှစ်ဦးနဲ့ထိတ်တန့်နိုင်ငံကောင်းဆောင်တူပါဝင်ခဲ့လို့ဒေတာရင်းကျဲမော်ရင်နဲ့ဇီဘော်ရဲ့အချက်တဲတွေကိုပို့ပြီးတော့အခြေအနေစိုးသွားစေပါတယ်ဘရာဇီးလ်မှာသမ္မတယာယစ်ဘောဆိုနာရိုပိုကူးခံရပြီးတော့ဘိုလီးဗီးယားကြားဖြတ်သမ္မတယန်နဲနာနက်စ်နဲ့ဗနီဇွဲလားနိုင်ငံကဆိုရှယ်လစ်ပါတီအကြီးအကဲဒီယိုစဒါဒိုဂက်ဘယ်ယိုတို့ကိုဗစ် -19 ဖြစ်နေကြတယ်လို့အများပြည်သူကကြေညာထားပါတယ်။လက်တင်အမေရိကဒေသနိုင်ငံတွေမှာကခေါင်းဆောင်ပိုင်းတွေကဆိုရင်သမ္မတကအစမြို့ကြီးတွေကမြို့တော်ဝင်တွေပါဝင်ပိုကူးဆက်ခံရသူစုစုပေါင်း42ယောက်ရှိတယ်လို့အတည်ပြုထားနိုင်ပါပြီ။မြို့အသေးလေးတွေကအုပ်ချုပ်သူတွေပါဆိုရင်တော့ဒီထက်မကများပြီးတော့ရာဂဏန်းထိရှိနိုင်တယ်လို့ AB သတင်းမှာဖော်ပြထားပါတယ်။သူတို့တွေကအများစုအလုပ်ပြန်လုပ်နိုင်ပေမဲ့တော်တော်များများတော့ခံနေရဆဲပဲဖြစ်ပါတယ်။ပိုကူးဆက်မှုကမ္ဘာဒုတိယအများဆုံးဘရာဇီးလ်နိုင်ငံသမ္မတကတော့ COVID-19 အတွက်ကောင်းတယ်လို့သူပြောနေခဲ့တဲ့ငှက်ဖျားဆေးကိုတောက်သုံးနေပါတယ်။ဒီ hydrochloroquine ဆေးက COVID-19 ရောဂါပျောက်မပျောက်ဆိုတာအတိမပြုတ်နိုင်သေးတဲ့ဆေးဖြစ်ပါတယ်။ဒီလိုမျိုးသိပ်ပန်နေကြအတီးပြုတ်လို့မရသေးတဲ့ဆေးဝါးတွေသုံးဆွဲပြကြတာတွေရှိလို့အများပြည်သူယူမားပြီးတော့အနေရဖြစ်မဲ့အပေါ်မှာပညာရှင်တွေစိုးရိမ်နေကြပါတယ
် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုက်တိုမီတာ32 kHz 9833ညလိုက်တိုမီတာ32 kHz 9303ညလိုက်တိုမီတာ57 kHz 9885တို့အပြင်စနေတနင်္ဂနွေမှာလိုက်လံမီတာ190 kHz 1905တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဖြူအမေရိကန်အသံကနေစနေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကဆက်ပြီးတော့ကြီးညာပေးသွားမှာဖြစ်ပါတယ်အိန္ဒိယနိုင်ငံမှာလွန်ခဲ့တဲ့24နာရီအတွင်းကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံရသူ 18,114 ယောက်ရှိတာကြောင့်နေ့စဉ်ကူးစက်မှုနှုန်းမှာအများဆုံးဆန်ချိန်တင်ခဲ့ပြီးကူးစက်သူလည်း 7,000 ကျော်သွားခဲ့ပြီဖြစ်ပါတယ်။ဒါကြောင့်တချို့ဗိုင်းရပ်စ်ကူးစက်မှုအနေနဲ့များတဲ့ပြည်နယ်တွေမှာအသွားလာကန့်သတ်မှုတချို့ပြန်လှုပ်လာနေပါတယ်။အိန္ဒိယနိုင်ငံမှာဗိုင်းရပ်စ်ကူးစက်သူ 7,200 ကျော်ရှိပြီးဒီနေ့မှနောက်ထပ်519ယောက်သေဆုံးခဲ့တာကြောင့်သေဆုံးသူလည်း 12,000 ကျော်သွားပြီဖြစ်တယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကဒီနေ့ပြောပါတယ်။နေပြန်ကောင်းလာတဲ့သူအရေအတွက်လည်းတိုးလာပြီးတော့62ရာခိုင်နှုန်းရှိတယ်လို့ဆိုပါတယ်။အိန္ဒိယနိုင်ငံမှာပြည်နယ်28ခုရှိပြီးတော့ဗိုင်းရပ်စ်ကူးစက်မှုအားလုံးရဲ့90ရာခိုင်နှုန်းဟာမဟာရာရှထရာတမီနာဒူနယူးဒေလီပါဝင်ပြည်နယ်8ခုမှာဖြစ်နေတာပါ။လူရေအများဆုံးရှိတဲ့ဥတ္တရပရဒက်ရှ်ပြည်နယ်မှာတော့လူတွေကိုအခုသတင်းဘက်ကမှပြင်မထွက်ကြဖို့မိန့်ထုတ်လိုက်သလိုတခြားပြည်နယ်တွေမှာလည်းကန့်သတ်ချက်တွေချမှတ်လာနေပါတယ်။ဩစတြေးလျနိုင်ငံမှာတော့ Remdesivir ဆေးကိုကိုရိုနာဗိုင်းရပ်စ်ကူးစက်မှုအတွက်ယာယီခွင့်ပြုလိုက်တယ်လို့ဩစတြေးလျနိုင်ငံရဲ့ယောဂါဒါစီစစ်ဆေးကူးစက်ရေးကုန်ပစ္စည်းဆိုင်ရာအသင်းကပြောပါတယ်။ယောဂါဖြစ်ပွားမှုပြင်းထန်ပြီးဆိုးရိမ်ရတဲ့ COVID-19 လူနာတွေဒီဆေးနဲ့ဆန်းသက်ကူးစက်တာမှာအချိန်တိုလိုနဲ့ပြန်ကောင်းလာနေတာကိုတွေ့ရပါတယ်။ဩစတြေးလျနိုင်ငံ Victoria ပြည်နယ်မှာမနေ့ကဗိုင်းရပ်စ်ကူးစက်ခံသူ288ယောက်အထိမြင့်တက်ခဲ့ပြီးတဲ့နောက်အခုလိုခွင့်ပြုလိုက်တာဖြစ်ပါတယ်။ရန်ဒစီယာဆေးကိုအပြင်းထန်နေမကောင်းပြီးအောက်ဆီဂျင်အသက်ရှူဆက်တက်ထားတဲ့သူတွေနဲ့ဆေးုံတက်နေရတဲ့သူတွေပဲရရှိမှာဖြစ်တယ်လို့အာနာဘိုင်းနေကပြောပါတယ်။ဩစတြေးလျနိုင်ငံမှာဗိုင်းရပ်စ်ကူးစက်ခံသူ9000ကျော်နဲ့သေဆုံးသူ108ယောက်ရှိပါတယ်ခင်ဗျာ။ဇူလိုင်လ10ရက်နေ့ကကျင်းပခဲ့တဲ့စင်ကာပူရွေးကောက်ပွဲမှာလက်ရှိအာဏာရ People's Action Party PAP ကအမတ်နေရာအများစုနိုင်ရသွားပါတယ်။စင်ကာပူပါလီမန်ရဲ့အမတ်နေရာ93နေရာမှာPAP ပါတီက83နေရာအနိုင်ရခဲ့ပြီးတော့အဓိကအတိုက်ခံဖြစ်တဲ့အလုံသမားပါတီက10နေရာအနိုင်ရခဲ့ပါတယ်။ဒါဟာအတိုက်ခံတွေဘက်ကအမတ်နေရာအများဆုံးရရှိတာလည်းဖြစ်ပါတယ်။ PAP ပါတီဟာ1965ခုနှစ်ကတည်းကစင်ကာပူနိုင်ငံမှာအာဏာရလာခဲ့တာဖြစ်ပြီးတော့ဒီရွေးကောက်ပွဲမှာလည်းထပ်အနိုင်ရတာကြောင့်ဝန်ကြီးချုပ်လီရှန်လွန်းကိုပဲခေါင်းဆောင်အဖြစ်နောက်ဆုံးအကြိမ်ဆက်ပြီးတော့တင်မြောက်သွားမယ်လို့အတော်များများကခန့်မှန်းထားကြတာပါ။ပြီးခဲ့တဲ့2015ရွေးကောက်ပွဲမှာတော့ PAP ပါတီဟာစုစုပေါင်းမဲရေအတွက်80ရာခိုင်နှုန်းရရှိခဲ့ပြီးတော့အခုဒီချိန်မှာတော့68ရာခိုင်နှုန်းပဲရရှိခဲ့တာဖြစ်ပါတယ်။စင်ကာပူဝန်ကြီးချုပ်လီရှန်လုံးကတော့ရွေးကောက်ပွဲမှာအနိုင်ရပေမဲ့လည်းမဲဆန္ဒရှင်တွေကထောက်ခံမဲအရေအတွက်ကြာဆင်းပြီးမျှော်လင့်ထားတာမရခဲ့ဘူးလို့ဒီကနေ့မနက်သတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်။73ချိန်မြောက်စင်ကာပူရွေးကောက်ပွဲအတွက်စင်ကာပူလူထုကိုချီးကျူးဂုဏ်ပြုပါကြောင်းနဲ့ဝန်ကြီးချုပ်လီရှန်လွန်းနဲ့ PAP ပါတီနိုင်ရတဲ့အတွက်လည်းချီးကျူးဂုဏ်ပြုပါကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကဇူလိုင်လ10ရက်နေ့မှာပဲပြပို့တဲ့သဝင်လာထဲမှာပြောထားပါတယ်ခင်ဗျာတရုတ်နိုင်ငံနဲ့ထိုင်ဝမ်ကြား10နှစ်ကြာစီးပွားရေးပူးပေါင်းဆောင်ရွက်မှုမူပေါင်းသဘောတူညီချက်ကိုတရုတ်နိုင်ငံဘက်ကပြန်သုံးသပ်လာနေပြီးတော့ဒီသဘောတူညီချက်ကိုတရုတ်ဘက်ကအဆုံးသတ်ဖို့ရှိတယ်လို့တရုတ်သတင်းမီဒီယာတွေကအရေးအမွေပြောကြားလိုက်ပါတယ်ဒ တနိုင်ငံကကုန်စည်100ကျော်ကိုကုန်သွယ်ကုန်တွေလျှော့ချပြီးတော့နောက်ထပ်လဲထပ်ပြီးလျှော့ချသွားဖို့သဘောတူထားတဲ့ဒီသဘောတူညီချက်ဟာဆွေစုနှစ်တင်နဲ့ချီပြီးတော့ဆက်ဆံရေးကောင်းမွန်ခြင်းမရှိခဲ့တဲ့အစိုးရနှစ်ခုကြားနှစ်နှစ်ကြာယုံကြည်မှုတည်ဆောက်ပြီးရခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းတစ်ဖက်နဲ့တစ်ဖက်အဲ့ဒီယုံကြည်မှုတည်ဆောက်ထားတာတွေဟာအခုခါမှဆုံးရှုံးသွားပြီဖြစ်ပြီးထိုင်ဝမ်ကကုန်ပစ္စည်းတင်ဖို့သူတွေအနေနဲ့တရုတ်ဈေးကွက်ကိုတိတ်ပြီးတော့အားကိုးလို့မရဘူးဆိုတာကိုလွန်ခဲ့တဲ့ဆယ်စုနှစ်တွေအတွင်းနားလည်သိရှိခဲ့တယ်လို့အကဲခတ်တွေကပြောပါတယ်။နဖတ်သဘောတူညီချက်သက်တမ်းဒီနှစ်မှာကုံဆုံးမှာဖြစ်တယ်လို့လည်းတရုတ်သတင်းမီဒီယာတစ်ခုကပြောပါရယ်။သဘောတူညီချက်ကနေနှုတ်ထွက်မယ်ဆိုရင်တော့ရပ်ပေါင်း180ကျိုတင်ပြီးအတိပေးအကြောင်းကြားမှာပါ။ဒါနဲ့ပတ်သက်လို့စိစက်ဆွေးနွေးမှုတစ်ခုခုပြန်ဖြစ်လာဖို့ကတော့သိမလွယ်လောက်ပါဘူး။အကြောင်းကတော့ထိုင်ဝမ်သမ္မတဆိုင်ဝမ်ကတရုတ်နဲ့ထိုင်ဝမ်ဟာတနိုင်ငံတည်းဖြစ်တယ်လို့သတ်မှတ်ဖို့ငြင်းဆန်ခဲ့တာကြောင့်နဖတ်ကြားတရဝဲဆွေးနွေးပွဲတွေကို2016ခုနှစ်မှာတရုတ်ဘက်ကရပ်ဆိုင်ထားခဲ့တာကြောင့်ဖြစ်ပါရယ်ခင်ဗျာ။မနက်ငယ်ကဆွေဆောင်ရအမှုပညာရှင်တဦးဖြစ်တဲ့နမဲကျော်မင်းသားကြီးဦးကျော်ဟိန်းဒီနေ့ပဲကွယ်လွန်သွားခဲ့ပါပြီ။မင်းသားကြီးဦးကျော်ဟိန်းတဖြစ်လဲဦးစင်းကိတိတာရာဟာအော်စတြေးလျနိုင်ငံကင်မရွန်မြို့တော်မှာရဟန်းဖြစ်တဲ့သတင်းသုံးနေထိုင်တာဖြစ်ပြီးတော့ဒီနေ့ဇူလိုင်လ17ရက်နေ့အော်စတြေးလျနိုင်ငံဒေသစံတော်ချိန်မနက်ပိုင်းကတက်တော်83နှစ်အရွယ်မှာသင်္ကန်းဝတ်နဲ့ပြန်လည်တော်မူသွားခဲ့တာဖြစ်ပါတယ်။ဦးကျော်ဟိန်းက2008ခုနှစ်အသက်62နှစ်အရွယ်မှာအမှုပညာလောကကိုဆွတ်ပြီးတော့ရဟန်းဘောင်ဝင်သွားခဲ့တာပါ။ဒီမှာရုပ်ရှင်လောကမှာအောင်မြင်ဆုံးမင်းသားတယောက်လို့ဆိုရမယ့်ဦးကျော်ဟိန်းဟာအကားအချက်အနှစ်ကမြစ်တာမွန်တဲချိန်မှာနေဝင်သည်ပန်းမြိုင်လေကဥယျာဉ်မှုဝေလဲမွေးကျွေလဲမွေးနေကမွေးတဲ့လရုပ်ရှင်နေနဲ့အကယ်ဒမီ၅ဆုရခဲ့တာဖြစ်ပါတယ်။ဓာပြန်ကြီးအောင်ဆောင်သောတောင်းပန်းစကားမီလာရှိကာစိုင်းပေတာအချွေလွမ်းနေမယ်မမလူဇော်ရိုက်စားစတဲ့ရုပ်ရှင်နဲ့ဗီဒီယိုဇာတ်ကားပေါင်းများစွာကိုလည်းရိုက်ခဲ့ပြီးတော့နောက်ပိုင်းမှာရုပ်ရှင်ဒါရိုက်တာလည်းလုပ်ခဲ့သူတူဖြစ်ပါတယ်။ဒါပြန်စင်မော်ကတချင်းများအိပယ်ရှိသောလူအပါဝဲတခြားတကူတော့တေးစီးရီတွေနဲ့တခြားသူတွေနဲ့တွဲပြီးထုတ်ဝေတဲ့တေးစီးရီအခွေတွေတော်များများလဲတည်ဆိုခဲ့ပါတယ်။ကျော်ဟေးရဲ့တရုတ်ဆောင်အမှုရာတွေစကားပြောဟန်တွေနဲ့စတေရှိုးတွေမှာသူ့ရဲ့တည်ဆိုဖျော်ဖြေဟန်တွေကအဲ့ဒီခေတ်ကလူငယ်တို့အပေါ်မှာအတော်လေးလွှမ်းမိုးမှုရှိခဲ့သလိုလူကြီးလူငယ်မရွေးနှစ်ချိုက်အားပေးမှုကိုလည်းတခဲနဲ့ရရှိခဲ့သူဖြစ်ပါတယ်။1990ပြည့်လွန်နှစ်တွေကရုပ်ရှင်မင်းသားကျော်သူနဲ့တွဲရိုက်ခဲ့တဲ့အကျွေးဗီဒီယိုစကားတွေက10နှစ်ဆိုတဲ့သူပြောခဲ့တဲ့ဇကားဟာလူတွေကြားမှာအခုချိန်ထိပြောနေဆွဲထင်ကြံရစ်နေတဲ့ဇကားလည်းဖြစ်ပါတယ်။တိုက်တိုက်ဆိုင်ဆိုင်ပဲဒီနေ့ဦးကျော်ဟင်းကွယ်လွန်တဲ့နေ့ဟာလွန်ခဲ့တဲ့17နှစ်ကသူ့ရဲ့တူဖြစ်တဲ့နိုင်ငံတော်မင်းသားဒွေးကွယ်လွန်တဲ့နေ့နဲ့လည်းတရက်ထဲဖြစ်နေပါတယ်။ဦးကျော်ဟင်းက2018ခုနှစ်နှစ်စာမိုင်းကစပြီးတော့နှလုံးသွေးကြောပိတ်တဲ့ရောဂါကိုခံစားခဲ့တာဖြစ်ပါတယ်ခင်ဗျာ။ပြည်ဝအမေရိကန်တန်ကနေမြန်မာဘာသာစီစဉ်နေကိုဆက်ပြီးတော့အတန်လွန့်ပေးနေပါဗျ။အခုတော့သတင်းဆောင်မတွေကိုဇက်တိုက်တင်ဆက်ပေးသွားတော့မှာဖြစ်ပါတယ်ခင်ဗျာ
။ကျမဆုမွန်ပါရှင်။ဘင်္ဂလားဒေ့ရှ်နိုင်ငံဘာဆန်ချာကျွန်းပေါ်ကဒုက္ခသည်တွေကိုစခန်းတွေကိုပဲပြန်ပို့ပေးဖို့ဒုက္ခသည်တွေကမြစ်တာရက်ခံတောင်းဆိုတဲ့အကြောင်းပြောပြပေးချင်ပါတယ်။ပင်လယ်ထဲမှာသတင်းပတ်တွေနဲ့ခြီဆက်လေးနဲ့မျောနေတဲ့ကလေးငယ်33ဦးပါဝင်တဲ့ရိုဟင်ဂျာလေစီးပြေဒုက္ခသည်300ကျော်ကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကကယ်တင်ခဲ့ပြီးတဲ့နောက်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုကြိုတင်ကာကွယ်ဖို့ဆိုတဲ့အကြောင်းပြချက်နဲ့လူသူကင်းဝေးတဲ့ပင်လယ်တွေကဘတ်ဆန်ချာကျွန်းမှာပို့ဆောင်ထိန်းသိမ်းထားတာအခုဆိုရင်လေးလနီးပါးရှိလာပြီဖြစ်ပါတယ်။ဒီဘတ်ဆန်ချာကျွန်းဟာရာသီဥတုဆိုးဝါးပြီးကျန်းမာရေးဆောင်ရှောက်မှုနဲ့အသက်အန္တရာယ်ဆိုးရင်ရတာကြောင့်ဒီကလေးငယ်လေးတွေပါပါဝင်တဲ့ဒုက္ခသည်300ကျော်ဘေးအန္တရာယ်မရှိအောင်ဒီကျွန်းကနေအမြန်ဆုံးပြောင်းရွှေ့ပေးဖို့ HRW လူခွေစောင့်ကြည့်ရေးအဖွဲ့ကြီးကတောင်းဆိုသလိုကုလသမဂ္ဂအတွင်းမှုချုပ်ကိုယ်တိုင်ကလည်းဒီဒုက္ခသည်တွေကိုဘေးကင်းလုံခြုံတဲ့ဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေစီကိုပို့ပေးဖို့တောင်းဆိုထားတာပါ။ဒါပေမဲ့လည်းဘင်္ဂလားဒေ့ရှ်အာဏာပိုင်တွေဘက်ကတော့ဒီလူတွေမြန်မာပြည်ပြန်မယ်လို့သဘောတူမှကျွန်းကထွက်ခွာခွင့်ပေးမယ်အကြောင်းပြောဆိုနေတဲ့အပေါ်ကုတုပလောင်ဒုက္ခသည်စခန်းကကိုကာမေးကဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့အဲ့ဒီဒုက္ခသည်တွေမြန်မာပြည်ပြန်ရင်ကြုံရနိုင်တဲ့ဘေးကိုလည်းထည့်သွင်းစဉ်းစားကြည့်ချင်ပါတယ်လို့ပြောပါတယ်
။ကျွန်တော်တို့အရင်ကဆိုရင်လည်းဘာဖြစ်လို့လဲဆိုတော့အဲ့ဒီနေလိုက်တဲ့နေရာကတော့အင်မတန်မအန်လေးရှိတဲ့နေရာလို့ကျွန်တော်တို့ယူဆမိပါတယ်။ဘာကြောင့်လဲဆိုတော့အဲ့ဒီမှာပက်ပက်လေးမှတော့ပန်းလေးရေပဲလိုင်းလေးတိုက်နေတာပဲဒီနေရာမှာ။အခုကတော့အဲ့ဒီမှာလူ300နေလိုက်တဲ့လူတွေကဘယ်လိုအကျန်နေမှရှိခဲ့ဘယ်လိုအကားကနေအန်ဆိုင်ရလဲဆိုတာပဲသူတို့တယောက်မှရှိမှမဟုတ်ဘူး။တကယ်များဘင်္ဂလားဒေ့ရှ်ဆိုတာလည်းအဲ့ဒီဘက်ကိုပို့မယ်ဆိုရင်တော့ကျွန်တော်တို့ဒီမှာ represent လုပ်နေတဲ့လူတွေပုံကိုယ်ရှိသေးတယ်သူတို့နဲ့တွေ့ဆုံတွေ့နေပြီးတော့အပြေရှားရင်ပို့ပြီးတော့စံပြေလို့ရပါ ဒီမှာလေဘာကြောင့်လဲဆိုတော့ဟိုအဲ့ဒီမှာရှိပါဘူးအဲနဲ့မြမစိုက်တဲ့နာမြင်းနဲ့စိုက်ပွဲတွေပြင်းနေတာပဲအဲ့ဒီကြားမှာဘယ်လိုပုံစံနဲ့တရားလူတွေကသွားပြီးတော့နေရမှာလဲကျွန်တော်အနေနဲ့ဘင်္ဂလားဒေ့ရှ်ဆိုတော့ကိုပြောချင်တာကတခုပဲအဲ့ဒီရှိမှရှိတဲ့လူ300ကိုဒီမှာပို့လိုက်ရင်ပို့ပြီးတော့အဆင်ပြေမယ်လို့တင်တယ်
အဲ့ဒီဘာဆန်ဂျာကျွန်းကိုပို့ဆောင်ခံထားရတဲ့ရိုဟင်ဂျာဒုက္ခသည်တွေကရောကန်တင်းကရိုဟင်ဂျာတွေကလည်းဒီလူတွေကိုကန်ထဲမှာပဲခေါ်ထားဖို့တောင်းဆိုပါတယ်လို့ဘာလူခါလီဒုက္ခသည်စခန်းကရိုဟင်ဂျာကိုယ်စားလှယ်ကပြောပြပါတယ
်အဲ့ဒီဘာဆန်ဂျာကျွန်းကိုပို့လိုက်တဲ့ဒုက္ခသည်တွေကသူတို့ကအဲလောကွားရဲ့အဖွဲ့အစည်းကတလကောင်ကုလသမဂ္ဂအဖွဲ့အစည်းကသူတို့ကတောင်းဆိုကြပါတယ်ဘာဖြစ်လို့စီအဲ့မှာတော့သူတို့ကမိသားစုနဲ့မဟုတ်ဘူးနဲ့တဝူးချင်းအလိုက်သူတို့ကနေတိုင်းတရားတွေ့သူတို့ကအငင်းမြွှေဆွရင်တာပေါ့ဗျာမိသားစုနဲ့ပွဲပွားနေတာတကြောင်အပေါ်ကဘင်းတွေဆိုင်ရောက်မှာကိုဆွရင်တာတကြောင်ကျွန်တော်ကခုနေတိုင်းတဲ့ဒုက္ခတွေစကံကိုသူတို့ကပြန်လေးနေတိုင်းနဲ့ဆိုပြီးတော့သူရဲ့စစ်ဆန္ဒကိုအာတောင်းဆိုတာကိုကျွန်တော်ကကြားသိနေရပါတယ်ဒါပေမဲ့အဲ့ဒီတောင်းဆိုချက်ကိုမင်္ဂလာတဲ့အစိုးရဘက်ကလာရောက်လက်ကလာခြင်းအဲ့တော့မသိသိရပါဘူးခင်ဗျာအဲ့မှာဘာချောင်းချောင်းကျွန်းကိုပြန်တဲ့မိသားစုကပါပူဆောင်မယ်ဆိုပြီးတော့အဲ့ဒီလိုကကျွန်တော်ကကြားသိနေရပါတယ
်ကဲနေတဲ့မှာလူဦးရေများပြားလာတဲ့အတွက်အဲ့ဒီဒုက္ခတွေကိုခွဲဝေပို့ပေးဖို့ဘင်္ဂလားဒေ့ရှ်ဆိုရကစီစဉ်ထားတဲ့ဒီဘာဆာချာကျွန်းဟာလူတွေထိုင်ဖို့မသင့်တော်တဲ့အနေရရှိတဲ့ကျွန်းဖြစ်နေလူခွေဖွဲ့စည်းတွေဘက်ကစိုးရိမ်နေကြသလိုဒုက္ခတွေဘက်ကလည်းတွားပြီးတော့နေဖို့အတွက်တောင်းလျှောက်ငင်းဆန်ခဲ့တဲ့နေရာတစ်ခုဖြစ်လို့အခုတွားထားတဲ့ဒုက္ခတွေကိုလည်းအမြန်ဆုံးရွှေ့ပြောင်းပေးစေချင်ပါတယ်လို့ကိုကြီးဆလန်ကပြောပါတယ
်ဘင်္ဂလားဒေ့ရှ်ဆိုရဘက်ကကျွန်တော်ဒူရင်ဂါဒုက္ခတွေကိုအချင်းချင်းသူတို့ကကြောက်စုခဲ့တာရှိပါတယ်ဒါပေမဲ့ကျွန်တော်ရဲ့ဒီကျွန်းမှာတွားရောက်နေတိုင်းလက်ဆန္ဒမရှိတာကိုကျွန်တော်ပြန်ပြီးတော့တွန်းပြန်ခဲ့ပါတယ်ခင်ဗျာဘာကြောင့်ကျွတ်မှာ900 300ရှိတဲ့လူကိုမြမပြေပြန်ပုံးမယ်ဆိုတာအဲ့ဒါတော့အဲမြမပြေပေါ်မယ်ဆိုရင်အလုံးကိုကော်ဖို့ဆိုရင်ကျွန်တော်တို့ကလက်ခံပါတယ်ဘာဖြစ်လို့ဆိုရင်ကျွန်တော်တို့ရဲ့မူလရရှိခဲ့တဲ့မွေးရပါနိုင်ငံသားကွယ်ရနဲ့ဘေးကင်းလုံခြုံစွာကျွန်တော်တို့ရဲ့မူရင်းဒေသကိုပြန်နိုင်ရအတွက်ကျွန်တော်တို့အမြဲတောင်းဆိုနေတာရှိပါတယ်အဲ့ဒီအချက်လာတိုင်းမမဆွေရတော်လကောင်နောက်နိုင်ငံတကာအဖွဲ့အစည်းတကြေလီမုံတစုံတကူကျူလောပင်းနေဆိုရင်ကျွန်တော်အလုံးအပြန်ပါပ
ါဘာဆန်ဂျာကျုံးမော်ကဒုက္ခသည်တွေကိုကောင်းကောင်းစောင့်ရှောက်ထားပြီးတော့အဲ့ဒီမှာတော့ cost bazaar ကဒုက္ခသည်စခန်းတွေလို့လူတွေပြစ်သိမ့်ကြံ့ကြံ့မနေပါဘူးလို့ဘင်္ဂလားဒေ့ရှ်အာဒါပိုင်းတွေကဆိုပါတယ်ရိုဟင်ဂျာလို့ခေါ်တာကိုလက်မခံထားတဲ့မြန်မာဆွေရဘက်ကတော့ဒီဒုက္ခတွေတွေပြန်လည်လက်ခံရေးနိုင်ငံသဘောတူညီချက်အရာလှုပ်ဆောင်မယ်လို့ပြောထားပေမဲ့ဒီ COVID-19 ကပ်ရောဂါကာလအတွင်းမှာတော့ဒုက္ခတွေတွေပြန်လည်လက်ခံရေးအစီအစဉ်တွေရပ်ဆိုင်နေတာလည်းဖြစ်ပါတယ်ရှင်ကျမဆုမမ
ယူရီအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုဒုစလောင်းတို့အပြင်VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
မြန်မာနိုင်ငံနဲ့နေဆက်ထိုင်းနိုင်ငံပဲချမ်းမှာကိုဗစ်အရေးပေါ်ကာလအတွင်းကင်းလက်စစ်ဆေးဓာတ်တွေပို့ပြီးတော့တင်းကျပ်လာတဲ့အပြင်နေဆက်ခြံစည်းရိုးခတ်တာတွေပါလုပ်နေတဲ့အကြောင်းပြောပြပါမယ်ကျမအေးမှာပါထိုင်းမြန်မာနေဆက်ချင်းလိုက်ခရိုင်နဲ့တက်ခရိုင်တွင်းမှာရွှေပြောင်းလို့သမားတွေခိုးဝင်မှုမရှိအောင်ဆိုပြီးနေဆက်မှာတန်ဆူးကျိုးအကရန်နေနဲ့တားဆီးလှုပ်ဆောင်နေရမှာအဲ့ဒီနေမြေခံတိုင်းမှုဗိုလ်ချုပ်တွေကိုတိုင်းဇူလိုင်လ10ရက်နေ့ကတွားရောက်ဆစ်ဆီးခဲ့ကြပါရဲ့တက်ခရိုင်အတွင်းမှာတော့နလီစဝံတက်ကဗိုလ်ချုပ်အကရစ်နတ်တောက်ခဟန်ကလာရောက်ဆစ်ဆီးခဲ့ပြီးချင်းရိုင်ခရိုင်မှာတော့ဗိုလ်ချုပ်တန်ထဖွန်ကိုစာရိုဘီကလာရောက်ဆစ်ဆီးခဲ့ပြီးထိုင်းဘာသာနဲ့အခုလိုပြောသွားပါရဲ့ခုလိုမျိုးနေကြားမြင့်တလျှောက်မှာအတားအဆီးတွေနဲ့ကင်းလက်စစ်ဆေးမှုတွေတိုးမြင့်လှုပ်ဆောင်နေတာဟာ COVID-19 ရောဂါထိန်းချုပ်ရေးရဲ့လှုပ်ဆောင်မှုတစ်စိတ်တစ်ပိုင်းပဲဖြစ်ပါတယ်။မဲဆိုင်နေကြားတလျှောက်ကနေနေရာ22ခုမှာ CCTV တွေတိုးမြင့်တပ်ဆင်ထားပြီး drone ကင်းထောက်ရင်ငယ်တွေနဲ့ပါခိုးဝင်လာမဲ့သူတွေကိုစောင့်ကြည့်ဖို့အတွက်ပြင်ဆင်ထားပါတယ်ဆိုပြီးပြောဆိုသွားတာပါ။ဒီအပိုင်းတွင်ချင်းတိုင်းခရိုင်မဲဆိုင်မြို့ဘက်ကိုခိုးဝင်လာတဲ့မြန်မာနိုင်ငံသားတွေကိုတော့ထိုင်းဘက်ဝင်9000ဒဏ်ရာခံရမှာဖြစ်ကြောင်းအမိန့်ထုတ်ပြန်ထားပါတယ်။ ဒီအပိုင်းအတွင်းမှာပဲမြန်မာအများစုပါတဲ့နိုင်ငံသားသား3000တဲ့မင်းလေးကိုလည်းထိုင်းဘက်ကဖမ်းဆီးထားတယ်လို့ဆိုပါတယ်။ကျမမအေးအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပ
ါ။မြန်မာပါရှင်မြန်မာနိုင်ငံတော်မှာရှိတဲ့လူ့ခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်ပတ်စီပေါ့ကတ်စီစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီစီစဉ်ကို Frontier မြန်မာနဲ့ Foundation ဟိုနယ်တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ကျမကတော့အေးအောင်ပါ။ဒီဘက်မှာတော့လူဝေခရိုင်ကရေလုတ်သားတွေအဓိကမှီခိုနေရတဲ့ပဲစဉ်ကြောင့်စီးပွားရေးလုပ်ငန်းကြီးတစ်ခုကလုံခြုံခွင့်ရပါရင်ချုံးမော့ကြဖို့ကန့်သက်ခံရမှာကိုစိုးရိမ်နေကြတဲ့ဒေသခံရေလုတ်သားတွေအကြောင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။
အကောင်လုံးကြီးသိပိုက်မယ်ဆိုတာမျိုးတော့စိတ်မသိတော့ဘူးမလား။ဘာကြောင့်လဲဆိုဒီနေသာခံကြီးကအနှစ်ပေါင်းဝီယာနဲ့ချီပြီးသူတို့ဒီမှာခုကိုလုတ်ကင်စားပေါက်နေကြတာလေ။ဒါဆိုတော့ဒီကျောင်းကလည်းအဲ့လိုအကောင်လုံးပြေးလိုက်လို့တော့မဖြစ်ဘူးနော်။ခံလာခဲ့ဖို့တော့လုံမယ်ဒီမှာလေ
။ဒဝက်ခရိုင်ကြီးသွားလုပ်ငန်းရှင်များအတင်းအကထာတော်မမှုသူကတော့လုတ်ကင်ဝင်လျှောက်ချတဲ့ကုမ္ပဏီဘက်ကဒေသခံတွေအတွက်ထည့်စင်စားတဲ့အပိုင်းကိုပြောခဲ့တာပါ။ဒီဆမကိုဒဝက်ဝက်ကတင်းနာကိုစော်ကရေးတာပြီးဖို့ဇော်ကတင်ဆက်ပေးမှာဖြစ်ပါတယ်။
ဘယ်လိုကျွန်တော်သောက်ငယ်သားတွေဒုက္ခဖြစ်ခင်များများလဲ။ဒီနောက်ခံ
အဲ့လိုဆိုကျွန်တော်တို့တန်ငါသားတွေဒုက္ခဖြစ်တာများတယ်ခင်ဗျာ
။
နောက်ခွင့်မရှိဘူးဆိုရင်ကျွန်တော်တို့ပြင်မှန်းမယ်။လူစားရကြံတဲ့ကန်ချင်တွေမှလည်းဝင်လို့မရဘူးခင်ဗျာ။မိုးနေထဲမှာဆိုပက်စင်ကျွတ်တကြောပဲရှိတယ်။နောက်ခွင့်မရှိဘူးဆိုရင်ကောင်းကောင်းဒုက္ခဖြစ်မယ်ခင်ဗျာ။လို့ဝဝယ်ခွင့်မရဘူးဆိုရင်နေ့ချင်းပြန်တော့မရတော့ဘူးပေါ့။အဲ့မှာလူစားတာကောင်းတယ်။အဲ့မှာလူစားလို့မရတော့ဘူးဆိုရင်တော့ရွာမှာအချစ်ပြုတ်ပြီးလူစားမယ်ဆိုရင်တော့ခက်ခဲတယ်ခင်ဗျာ
။သူကဖိုးလာမော်ရွာသားကန်းကြီးရေလုံသားကိုထုံးမင်းလက်ပါ။သူတို့အဓိကမိခိုနေရတဲ့ပဲ့စင်ကျုံးကိုဥက္ကဋ္ဌကိုလုတ်ကင်ခွေပေးမယ်ကိစ္စနဲ့ပတ်သက်ပြီးစိုးတထိတ်ထိတ်နဲ့နေလာရတာအခုဆိုတစ်နှစ်ကျော်ရှိသေးပါပြီ။ပဲ့စင်ကျုံးဟာဒဝဲခရိုင်ကလုံလုံကျွန်းဆွယ်မှာရှိတာပါ။ရေလုံသားတွေဟာသူတို့မိခိုနေတဲ့ပဲ့စင်ကျုံးတစ်ခုလုံးကိုဥက္ကဋ္ဌလုပ်ငန်းတစ်ခုကလုတ်ကင်ခွေရှောက်ထားတာကို2018ခုနှစ်နှစ်ကုန်ပိုင်းမှာတီးခဲ့ရတာပါဒီလိုလုတ်ကင်ခွေရှောက်ထားလာလို့ကက်ွက်နိုင်ကြောင်းကြီးညာလွာခေါ်တဲ့အချိန်မှာစတင်ကြရတာပါအဲ့ဒီကတည်းကသူတို့စိုးတထိတ်ထိတ်နဲ့နေလာခဲ့ရတာပါပဲစင်ကျုံးကိုနားခိုရာနေရာအဖြစ်အသုံးပြုနေတဲ့တီးစစ်ကျေးရွာမှာကန်းကြီးရေလုတ်သားတဦးဖြစ်သူဦးထွန်းစိန်က
လ
ူရသည်ဆိုရင်လုံးလုံးစားတယ်ဆိုတော့မစီကျုံးမှာလေမိုးမတိုက်တဲ့အတွက်အဲ့ဒီအခွင့်လေးမှာကျွန်တော်တို့ဘက်ကလုံစားပိန်ခွင့်တောက်ဆိုထားတယ်လိုင်းနဲ့လေနဲ့ဖြစ်ရင်ဝင်နာဖို့အခုချိန်မိုးရင်းဆိုအဲ့မှာစုနေကြတယ်ဗျမိုးနဲ့လေနဲ့အမှောင်တဲတွေဖြစ်ရင်လွင်လွင်မှုမှုအဲ့မှာပဲဝင်ခိုရတာကိုလိုင်းလေကြီးရဆိုရင်အလေစီးရ50လောက်ထိရှိတယ်ဒီနေရာမှာလှေကပ်လို့မရတော့ဘူးဆိုရင်ကျွန်တော်တို့ဘက်ကစားဝတ်နေရည်တွေအကုန်လုံးဆင်မပြေဘူးပေါ့ခင်ဗျာ။တမ်းမှပြန်နေရတာကလက်တံဝေးသွားတာပေါ့။ငါဖန်ကွက်နဲ့လည်းဝေးတယ်
။အခုတော့အဲ့ဒီအေက140ကျဲတဲ့ပက်စင်ကျုံးကိုရန်ကုန်မြို့အခြေစိုက် Excellent Fortune Development Group ကုမ္ပဏီကခီးသွွားလုပ်ငန်းအပန်းဖြေဝန်ဆောင်မှုလုပ်ငန်းဇိမ်ခံသင်းမောတွေရန်နာနိုင်တဲ့စိတ်ကန်းရေပေါ်ရေအောက်ကစားကွင်းနဲ့အင်အားစီမံကိန်းတွေလုပ်ဖို့အတွက်မြေလွတ်မြေလန့်မြေရိုင်းအသုံးပြုခွင့်လျှောက်ထားခဲ့ပါတယ်ဒေသခံရေလုတ်သားတွေအတွက်အရေးကြီးတဲ့ကျွန်းဖြစ်တဲ့အတွက် Excellent Fortune Company ရဲ့လျှောက်ထားမှုနဲ့ပတ်သက်ပြီးဒေသခံရေလုတ်သားတွေဒေသအခြေစိုက်အဖွဲ့အစည်းတွေနဲ့ဒေသအရေးစိတ်ဝင်စားသူတွေကကန့်ကွက်ခဲ့ကြပါတယ်ဒဝဲခရိုင်ငါးဖမ်းလုပ်ငန်းအဖွဲ့ချုပ်ဥက္ကဋ္ဌဦးကျော်ကျော်သက်က
ပဲ့စင်ကျွန်းကဒီနောက်မှာရှိတဲ့စံလန်တီစစ်ခူလာမော်တနီတော်အဲ့ရနေထွက်နေတဲ့ကန်းကြီးလေငယ်လေးတွေရဲ့ရာဒီဦးလို့ရာဒီဦးဆိုတဲ့အချိန်မှာသူတို့ဖိုင်းတွေခိုရာပြီးရင်သူတို့တောက်သုံးဖို့ရေချိုလိုတဲ့အချိန်မှာရေချိုခတ်ရေချိုပေါ်တဲ့ကျွန်းဖြစ်နေတဲ့အတွက်ဟိုဒီကျွန်းနေတော့ဒီရွာတွေကမိခိုနေရတာပေါ့နော်ကန်းကြီးလေးတွေကမိခိုနေရတယ်အဲ့တော့ခုနောက်ပိုင်းကဘာတွေပြဿနာတွေတက်လာလဲဆိုတော့ဒီပဲစင်ကျွန်းအခြေအနေတွေမဟုတ်ပဲစင်ကျွန်းအခြေအနေတာထားလိုက်အောင်သူတို့ဗေကျွန်းစုတွေမှာလည်းဒီကန်းပဲအဲ့ကျွန်းတွေမှာအဲ့ဟိုတယ်နဲ့ခီးသွားလာရေးလုပ်ငန်းတွေဟိုတယ်တွေဆောက်လာတဲ့အချိန်မှာအဲ့အဲ့ကျောင်းနားမှာခါရဲဆိုင်ဘုတ်တွေထောင်လာတယ်။ကြောက်မချာရကမ်းကမ်းပေါ်မတဲရဆိုပြီးတော့အဲ့လိုမျိုးလုံလာတဲ့အချိန်မှာဒီကျိုးစုဒီကျိုးစုမျိုးနယ်တွေကကျွန်းတွေကလည်းအိတ်ပြဒနာတွေကတက်နေပြီဖြစ်နေတဲ့အတွက်ဒီပဲစင်ကျွန်းကလည်းဒီလိုကြီးလွတ်တောင်းငယ်လေးဒီတက်ခွင့်မရတဲ့သူတို့ပိုင်တဲ့အနေနဲ့သတ်မှတ်လိုက်ပြီးတော့သူတို့ခြေတွေကြောက်မချာရလို့လုံလာတဲ့နေထိုင်မျိုးတွေကလည်းမလွဲမချောင်သာကြုံလာမဲ့နေထိုင်မျိုးဖြစ်တဲ့အတွက်ကန်းကြီးလွတ်တောင်းတွေမှာတော့ဒီအခက်ခဲကတော့ ကျောင်းလာလိမ့်မယ်တော့ကိုကတော့ဟိုပေါ့ခံမှန်းတယ်ပေါ့နော
်ထင်ရှားတဲ့တာရကတခုအနေနဲ့ဆိုရင်လက်ရှိစလုံးလူမျိုးတွေရင်ဆိုင်နေရတဲ့ပြဿနာဖြစ်ပါတယ်ဂျပန်ယင်းဤမြို့နယ်မှုပါဝင်တဲ့တာဆာကီကုမ္ပဏီဟာ2000ခုနှစ်ကစပြီးမြိတ်ခရိုင်ကျွန်းစုမြို့နယ်ဒိုမဲကျွန်းအုပ်စုမှာပလဲမွေးမြူရေးလုပ်ငန်းကိုလုပ်ကင်ခွင့်ရခဲ့ပါတယ်ဒိုမဲကျွန်းမှာစလုံးတိုင်းရင်းသားတွေအတော့ကိုအရေးကြီးပါတယ်သူတို့ဟာလေငယ်လေးတွေနဲ့ငါကင်းမွန်ခရုစတာတွေကိုရှားဖွေဖမ်းဆီးတဲ့ရေစကြက်နေရာတွေဖြစ်ပါတယ်အဲ့ဒီကျွန်းဝန်ကျင်ဟာပလဲမွေးမြူရေးလုပ်ငန်းခွင့်ဖြစ်သွားပြီးတော့စလုံးတိုင်းရင်းသားတွေဒိုမဲကျွန်းကနေထွက်ခွာပြေးလဲရပါတယ်ဒိုမဲကျွန်းကနေကုန်းနဲ့ပူဝေးတဲ့လက်ငန်းကျွန်းကိုပြောင်းသွားကြရပါတယ်။လက်ငန်းကျွန်းဟာစစ်စတာကျွန်းအုပ်စုထဲမှာပါပြီးနေထိုင်အခြေကျဖို့အဆင်ပြေဆုံးဖြစ်ပါတယ်။ဒါပေမဲ့ပလဲလုပ်ငန်းကလည်းသူတို့နောက်ထက်ကျက်လိုက်ပါလာပါတယ်။2018ခုနှစ်မှာမြန်မာတာဆာကီကုမ္ပဏီဟာပလဲမွေးမြူရေးလုပ်ငန်းကိုစစ်စတာကျွန်းအုပ်စုဘက်ကိုထပ်မံတိုးကျက်လာခဲ့ပြန်ပါတယ်။အခုတချိန်မှာတော့စလုံးတိုင်းရင်းသားတွေသူတို့ထတ်ဆုပ်ပေးဖို့နေရာမရှိတော့ပါဘူးပလဲမွေးမြူရေးလုပ်ငန်းတိုးချက်လာမှုကိုနှီးမျိုးစုံနဲ့ကတ်ကွက်နေခဲ့ကြပါပြီဒါပေမဲ့လက်ရှိအချိန်ထိတော့အစိုးရစီကတိကျတဲ့အဖြေမရသေးပါဘူးအဲဒီလိုဖြစ်စဉ်တွေကြောင့်ကျွန်းတွေကိုလုပ်ပိုင်ခွင့်တစ်ခုခုပေးတိုင်းဒေသခံရေလုံသားတွေအတွက်စိုးရိမ်စရာဖြစ်လာတာပါသူတို့ရဲ့စကြက်နဲ့ကြောက်ချနာခူရလှိုင်းလေခူရနေရာတွေပျောက်သွားမှာကိုစိုးရိမ်ပြီးကတ်ကွက်ကြတာဖြစ်ပါတယ်ဒီကျွန်းလုတ်ပိုင်ခွင့်နဲ့ပတ်သက်ပြီးဒီနှစ်ဇွန်လအစောပိုင်းမှာတနင်္သာရီတိုင်းဒေသကြီးအစိုးရကပြည်ထောင်စုအစိုးရကိုသဘောထားမှတ်ချက်ပေးပို့လိုက်ပါတယ်။ဘယ်လိုမျိုးသဘောထားမှတ်ချက်ပေးခဲ့တယ်ဆိုတာကိုတော့အထူးလျှို့ဖွဲ့လို့ဆိုပြီးတိုင်းအစိုးရကဆိုထားပါတယ်။ကျွန်းလုတ်ပိုင်ခွင့်ကိစ္စနဲ့ပတ်သက်ပြီးဒေသခံတွေအတွက်ဘယ်လိုထက်သွင်းစဉ်းစားထားတယ်ဆိုတာကိုမေးမြန်းဖို့အတွက်ကုမ္ပဏီရဲ့ဖုန်းနံပါတ်ကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။တဝဲခရိုင်မှာကန်ဒီ၅ဖမ်းလေအစီး1500ရှိပါတယ်။ကန်ဒီ၅ဖမ်းလေအများစုဟာကျွန်းတွေကိုတနည်းမဟုတ်တနည်းမိခိုးနေရတာပါ။ဒီလိုဒေသခံတွေအတွက်အရေးပါတဲ့ကျွန်းတွေကမ်းခြေနေရာတွေလုတ်ကန်ခွေပေးတာနဲ့ပတ်သက်ပြီး2019ခုနှစ်ဇန်နဝါရီလတုန်းကအရက်ဖက်လူမှုအဖွဲ့အစည်း18ဖွဲ့ကလည်းကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။ထုတ်ပြန်ချက်မှာခီးသွားလုပ်ငန်းတချို့အကောင့်တွေဖော်ရမှာဒေသခံတွေရဲ့မြေနေရာအများပိုင်နေရာဆုံးရှုံးတာကတ်သတ်ခံရတာတွေကြုံရတယ်ဆိုတဲ့အချက်မြေယာပြဿနာအစ်စ်တွေဖြစ်လာနိုင်တယ်ဆိုတဲ့အချက်နဲ့အစိုးရဘက်ကဒေသခံတွေသဘောထားကိုအလေးထားသင့်တယ်ဆိုတဲ့အချက်တွေပါဝင်ပါတယ်ထုတ်ပြန်ချက်ထုတ်တဲ့အဖွဲ့တွေထဲကတစ်ခုဖြစ်တဲ့ဒဝဲသုတေသနာအသင်းဥက္ကဋ္ဌဦးစော်သူရကတော့
အဲ့တော့လူတို့ကတော့ရှင်းတယ်အစိုးရကိုဟိုယုံကြည်တယ်ဒါမှယုံမရဘူးအဲ့စီးပွားရေးလုပ်ငန်းရှင်ဆိုတာလာလိုက်ခရိုနီတွေကြီးပဲတွေ့ရတယ်လူလူကဒဏ်ဖြစ်သွားပြီစိတ်ကအဲ့တော့ရင်းနှီးမြှုပ်နှံမှုဆိုလူလူကကြောက်ပြီအဲ့တော့ဒီရက်ဖက်ဖွဲ့စည်းတွေကလည်းအဲ့ဒါလူလူကအတူတူမွေးဖွားလာတဲ့ဖွဲ့စည်းတွေဖြစ်တဲ့တွေ့ဘာလို့လူလူအတိုင်းပဲစိုးရိမ်စိတ်ရှိတယ်ပူပန်တယ်ပေါ့နော်ဒါတွေကတေချာစီစစ်ပြီးတော့စိုးရက်ကဖုံမလင်းနေနေပေါ့
ပက်စင်ကျွန်းကိစ္စကိုကတ်ကွက်တဲ့ဒဝဲခရိုင်ခရီးသွားလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဒေါ်မူမူသူက
ဟုတ်ဒီရေလုံသားတွေအတွက်ကိုနေရာလေးတွေထားပေးဖို့ပြီးတော့ကျမတို့ဒေသခံခီးသွားလုပ်ငန်းအတွက်ဒီကျွန်းကိုလာပြင်လဲဟိုသွားလို့ရမယ်ဟိုနေရာအကွက်လေးတစ်ခုပေါ့နော်ဟိုဘလောက်ဆိုတာလိုမျိုးလေးခြံထားပေးခဲ့ဖို့စသဖြင့်အဲ့လိုမျိုးလေးတွေပြောထားတာတော့ရှိတယ်အဲ့ဒါဆိုကျန်တဲ့ဟာတွေတော့သူတို့လုပ်ဖို့အများကြီးရှိတာပဲနေရာလေးကလေးတော့အကုန်လုံးကြီးသိပိုက်မယ်ဆိုတာမျိုးတော့သိမသိတော့ပေါ့နော်ဘာကြောင့်လဲဆိုဒီဒေသခံတွေကနှစ်ပေါင်းဝီယာနဲ့ချီပြီးသူတို့ဒီမှာဖီကိုလုတ်ကင်စားပေါက်နေကြတာလေအဲ့ဒါဆိုတော့ဒီကျောင်းလည်းအဲ့လိုအကုန်လုံးပြေးလိုက်လို့တော့မဖြစ်ဘူးနော်ခြံထားခဲ့ဖို့တော့လူမဲဒီမှာလေ
တနင်္သာရီတိုင်းဒေသကြီးအတွင်းကပက်စင်ကျုံအပါဝင်ကျုံးနဲ့ကမ်းခြေတွေမှာမြေလွတ်မြေလတ်လုတ်ကင်ခွစ်ကိုနေပြီးတော့အခြေဆိုင်ဗဟုမြေလွတ်မြေလတ်နဲ့မြေရိုင်းများစီမံခန့်ခွဲရေးကော်မတီကခွစ်ပြုမပြုဆုံးဖြတ်ပေးတာဖြစ်ပြီးတိုင်းအစိုးရကသဘောထားမှတ်ချက်ပဲပေးရတာဖြစ်ပါတယ်တိုင်းအစိုးရကဘလို့မှတ်ချက်ပေးပါသလဲဗဟုကော်မတီကရောဒေသခံရေလုံသားတွေရဲ့အခွင့်အရေးကိုဘလောက်ထက်သွင်းစဉ်းစားပြီးဆုံးဖြတ်မှာလဲဖိုးလမော်ရွာသားကန်းကြီးရေလုံသားကိုထွန်းမင်းလက်ကသူတို့ရဲ့စားဝတ်နေရေးတွေထိခိုက်မှုရှိမှာကိုမလိုချင်ဘူးလို့ဆိုလိုက်ပါတယ်ခင်ဗျာ
ကျွန်တော်ရဲ့စိတ်ဆန္ဒအရဆိုရင်ပေးလိုက်မယ်ဆိုရင်ကျွန်တော်တို့အတွက်ဒုက္ခရှိတာပေါ့ပေးစေချင်ဘူးပေါ့ခင်ဗျာ
အခုတည်ဆပ်နေတဲ့အစီအစဉ်ကိုနားဆင်ကြကြရအောင်လို့ကြေညာမယ်လို့ထုတ်တမ်းဖွင့်ထားရတာမျိုးနေပါတယ်။ဒီအစီအစဉ်ကိုတည်ဆပ်ပေးခဲ့တာကတော့ The Way Watch ကကိုစော၊ကိုစော၊ဒိုးတန်ကအေးရ၊ဇာနီနဲ့ဒိုင်ချင်းတို့ဖြစ်ပါတယ်။ဒိုးတန်အပတ်စဉ်အတန်းတွဲအစီအစဉ်ကို
Frontier မြန်မာဝက်ဘ်ဆိုက်နဲ့ Facebook စာမျက်နှာအပြင်ဒို့တန် Facebook စာမျက်နှာ SoundCloud YouTube အင်ဂျင်တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့တနင်္ဂနွေနေ့မနက်6:00နာရီကနေ9:00နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်ဒို့တန်အစီအစဉ်ကိုနားဆင်ပြီးရတဲ့အကြောင်းကျေးဇူးအထူးတင်ရှိပါတယ်ဒီမှာရှိတော့နေလေးဖြစ်ပါသေးရှင်
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနက်6:00နာရီကနေ8:00နာရီအထိနဲ့ည9:00နာရီကနေ10:00နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9:00နာရီကနေ8:00နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။ VOE American တန်ကနေပြီးဆက်လက်တန်လွှင့်နေပါတယ်။ကိုဗစ်အရေးပေါ်အခြေအနေကြောင့်မလို့ပုံမှန်ထုတ်လွှင့်နေကြစနေညဒဲအလီလိုက်အစီအစဉ်နေရာမှာစနေညပိုင်းနိုင်ငံရေးစနစ်ဝိုင်းကိုစာထူးတင်ဆက်ပေးမှာဖြစ်ပါတယ်။အခုသတင်းပတ်မှာတော့ဒီလာမယ့်အထူးထူးရွေးကောက်ပွဲတွေကိုပြည်ပခအတော်လေးပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာအောင်အောင်မြင်မြင်လုပ်နိုင်ချေရှိမရှိဆိုတာကိုသက်ဆိုင်ရာရခိုင်အဖွဲ့အစည်းတွေနဲ့ဆွေးနွေးမေးမြန်းထားပါတယ်။ရခိုင်ပြည်နယ်ကုစားပြုအမျိုးသားလွှတ်တော်ကုစလေဒေါ်ထုမီနဲ့ရခိုင်တိုင်းဒေသမျိုးနွယ်များအစည်းအရုံးတောင်းရှိသူကုစုသောထွန်းတို့ကိုဆက်သွယ်မေးမြန်းထားတာပါ။ကျွန်တော်သားညွတ်ဦးပါ။လာပါခင်ဗျာအခုဒီ online ကနေပြီးတော့ service web လုပ်မယ်ဆိုတော့ကိုစိုးစိုးထွန်းကရခိုင် ITB စခန်းတွေဘက်စီကိုရောက်နေပါတယ်အဲ့ဒီမှာ internet ကပိတ်ခံထားရတယ်မရဘူးဆိုတော့အခုကဖုန်းကတစ်ဆင့်ပဲပြောလို့ရပါတယ်ဒါကြောင့်မလို့ဒီ service wire ကိုတပြိုင်တည်းမဟုတ်တော့ဘဲနဲ့တူဦးချင်းကိုပဲအရင်ဆွေးနွေးမေးမြန်းကြည့်ပါမယ်ကိုစိုးစိုးထွန်းကိုအရင်ဆုံးဖုန်းနဲ့မေးမြန်းပါမယ်ကိုစိုးထွန်းကြီးဒီအဲ့ဒီကရခိုင်ဒုက္ခသည်တွေရဲ့ယူကောက်ပွဲပေါ်သဘောထားသူရဲ့စိတ်ဆန္ဒဘယ်လိုရှိသလဲဘယ်လိုများတိခောက်မိလဲဗျအ
ဲသူတို့အနေနဲ့ကတော့ယူကောက်ပွဲရှိတယ်ဆိုတာကိုတော့မပဲမသိတဲ့သူတွေတော်တော်များရှိနေပါတယ်။အဲနောက်ယူကောက်ပွဲနဲ့ပတ်သက်ပြီးတော့လည်းသူတို့မှဘာမှသိရှိထားတာမရှိပါဘူး။ဘယ်အချိန်မှကျင်းပမယ်။အဲဘယ်လိုပုံစံနဲ့လုပ်တော့မယ်ဆိုတာမသိပါဘူး။အထူးသဖြင့်ဒီမကြာခင်ကမှအသက်ရှင်ရှင်လေးပြည်လာခဲ့တဲ့သူတွေအဲခုမှစပြီးတော့မှယူကောက်ပွဲမှာမေးထေးရမယ့်သူတွေအနေနဲ့ကတော့ဒီယူကောက်ပွဲဆိုတဲ့ဟာကြီးကိုသူတို့မှဘာမှမသိထားတာကိုတွေ့ရပါတယ်။အဲနောက်ဟိုစိပေးဒုက္ခတွေတော်တော်များကိုကျွန်တော်မေးကြည့်နေပါတယ်။အခုရောက်တဲ့နေဘက်ကသခင်နေမှာပေါ့လေ။အဲ့မှာသူတို့အနေနဲ့ကတော့ဒီဒီရေကောက်ပွဲမှာမေးထေးပေးကိစ္စကသူတို့ကောင်းထင်မှာလုံးဝရှိမနေပါဘူးသူတို့အနေနဲ့အဲသူတို့အတွက်ကိုဟိုသူတို့မှကျွန်တော်ရဒုက္ခဆင်းရဲနေပတ်သက်ပြီးတော့ပါအဲကုညီပေးတဲ့သူတွေကတတော်ကိုနေတဲ့ခါကျတော့သူတို့မှမျိုးနှင်းချက်မေးနေပါတယ်အဲကြောင့်မလို့ဒီမေးပေးလိုက်တဲ့ကိစ္စတစ်ခုကသူတို့ရဲ့အဲဒီဘဝကိုတစ်ခုတစ်စုံတစ်ရာတိုးတက်အောင်ဆောင်ရွက်နိုင်မလို့သူတို့မယုံကြည်ကြပါဘူး
နိုင်ငံရေးပါတီတွေရဲ့စီယုံရေးကာလကလည်းမကြခင်ရောက်လာတော့မှာပါအဲ့တော့နိုင်ငံရေးပါတီတွေရဲ့လှုပ်ရှားသွားလာခွင့်အဲ့အခြေအနေကိုဘယ်လိုရှိပါလဲအဲ့ဒီဒုက္ခသည်စခန်းတွေ IDP စခန်းတွေအထိကိုသွားနိုင်ပါမလား
အဲနိုင်ငံရေးပါတီတွေမှာကတော့တစုံတရာသွားနိုင်ဒီတခါနိုင်ငံရေးပါတီတွေမှာကတော့တစုံတရာသွားနိုင်လာနိုင်တဲ့အခြေအနေမျိုးတော့တွေ့ရပါတယ်ဒါမဲ့လည်းလုံခြုံမှုအတိုင်းတာကတော့ပြောစရာဖြစ်နေပါတယ်အဲတစ်ဖက်ကလည်းပဲဒီနိုင်ငံရေးပါတီတွေနဲ့ဒီလက်နက်ကိုင်ဖွဲ့စည်းနေကြထဲမှာဘလောက်လောက်ထိဒီဒီနားလေမုံတိုင်းမလဲဆိုတာကလည်းပဲအဓိကကြိုက်လို့ထင်ပါလေဗ
ျအခုကျွန်တော်တို့ခမိုင်းကြီးတည်ရသလောက်ဒုက္ခသည်အားလုံးစုစုပေါင်းကတသိန်းကျော်နှစ်သိန်းဝန်းကျင်လောက်ထိရှိသွားပြီလို့ပြောပါရခင်ဗျအဲ့တော့ဒီဒုက္ခသည်တွေရဲ့ကိုထားရှိမှုအနေထားပေါ့နော်ကျွန်တော်တို့ဘာလို့ဆိုတော့မဲဆင်းပြုစုတဲ့အခါမှာခမိုင်းလို့ရအောင်သူတို့ကိုထားရှိမှုအနေထားကိုဘယ်လိုများသုံးသပ်မိလဲ
အခုကဒီဒုက္ခသည်စခန်းမှာဒုက္ခသည်အရွယ်အတွက်အတီးအကျဘယ်လောက်ရှိတယ်ဆိုတာကိုဘယ်သူမှမသိနိုင်ကြပါဘူးဒီနေ့မှာကောလိဒေးစီးရင်ကလေးပဲနောက်နေ့ကျလို့ရှိရင်အကြောင်းလေးရှိနေပါတယ်အဲဒီထက်ပိုပြီးတော့အခက်အခဲရှိတာတခုကရခိုင်မှာဒုက္ခတွေအများအပြားကဒီအရှိချားနေတဲ့သခင်တွေမှာနေတာနေရတဲ့မျိုးမဟုတ်ပြည်နဲ့ဒီနှိမ့်စရာခုံလုံးတွေတဲ့တပွေးချောင်းတွေတဲ့ပုံမျိုးဖြစ်နေပါတယ်အဲဒီလိုအရှိနေချားတဲ့ခါကျတော့သူတို့ကဒီနေရာမှာအနေငယ်နေလိုက်မယ်အဆင်ပြေသလိုရှိရင်ဆက်ပြီးတော့နေမယ်အဲအဆင်ပြေလို့ရှိရင်နောက်တစ်နေရာကိုရွှေ့မယ်အဲရွှေ့နေရင်လည်းပဲအဲသူရဲ့ရောကိုနေလို့ရနိုင်တဲ့အခြေအနေမျိုးကြုံလာလို့ရှိရင်သူတို့ပြန်တော့တယ်အဲခဏနေပြန်ပြီးတော့မှထွေထွေကြတယ်အဲဒီလိုမျိုးမတည်မငြိမ်ဖြစ်တဲ့ခါကျတော့ဒီမေးစင်တာရှင်ခရင်တွေဒူးဒူးတဲ့အပိုင်းတွေကရောနောက်မေးထေးဖို့အတွက်ကိုအစီအစဉ်ချပေးတဲ့သူတွေမှာရောတော်တော်ကိုခက်ခဲတွေ့နိုင်တဲ့အခြေအနေမှာရှိတယ်လို့သုံးသပ်ပါလေကြ
အခုလက်တလုံးမှာတော့ယူကောက်ပွဲကော်မရှင်ကမက်ဆင်းပြုစုတာတို့ဘာလို့လှုပ်ရှားမှုတွေဒီအဲစစ်ဆောင်စခန်းတွေဘာတွေမှာလှုပ်တာမျိုးတွေရောရှိပါပြီလား
အဲကျွန်တော်တို့ဒီနေဖကစခန်းတွေကိုမေးကြည့်တဲ့အခါကျတော့မကြားမိပါဘူးဗျမသူတို့မသိဘူးလို့ပြောပါတယ်အဲဒီလိုမျိုးလို့တဆောင်ကလည်းမရှိဘူးလို့ပြောပါတယ်ဗ
ျနေရာရွှေ့ပြောင်းတွေကယူကောက်ပွဲမှာတက်ရောက်မှုရှိလာနိုင်လားဆိုလိုတာကမက်ဆလာနေပြီတနီးအားနေပြီးတော့တခြားတနီးအားကိုလုံးဝရွှေ့သွားတဲ့ရွှေ့သွားရတဲ့အာဒီလကန်တွေရောရှိပါလား
အာရှိပါတယ်လုံးဝရှိပါတယ်ဥပမာဆိုလို့ရှိရင်ကျွန်တော်တို့ဒီပလဲဘွားမျိုးကနေပြီးတော့မှရှိပြနေပလဲဘွားမျိုးကနေပြီးတော့စစ်တွေအထူးကိုကြောင်းနေသူတွေရှိပါတယ်။နောက်မြောက်ဦးတို့ကြောက်တော်တစ်ဖက်ကိုအနစ်ငယ်ရောင်းနေသူတွေရှိပါတယ်။ဒီလူတွေရဲ့အခြေအနေကနေပြီးတော့မှဒီမေးစင်တာပြူစုတဲ့နေရာမှာအားဆိုင်ဆောင်ရွက်မှုနေလို့ရှိရင်ဒါမို့လို့ရှိရင်လည်းဒီမေးပေးနိုင်တဲ့အခြေအနေမျိုးတွေကိုကောင်းကောင်းဟိုချူချူသာမဆောင်ရွက်ပြုဆိုလို့ရှိရင်မေးပေးနိုင်တဲ့အခွင့်အရေးဆုံးရှုံးမဲ့တဖော်မှရှိနေပါတယ်ကွာ
။သူဖြစ်နေတာကတော့ပြိပခါကတော့ပြောမှဆိုရင်ဒီ2015အလွန်ကြာမှာဖြစ်ခဲ့တဲ့အခါကျတော့2015လို့ဘာလို့ယူကောက်ပွဲမှာကြတော့ကောအဲ့ဒီသားမှရှိတဲ့ဒီမဲပေးမှုတွေအခြေအနေကဘယ်လိုများရှိခဲ့ပါလဲ
အဲကျွန်တော်ရဲ့ဒီတွေ့ကြုံခဲ့တဲ့အတွေ့အကြုံအရဆိုလို့ချင်းတော့လူခိုင်မှာ2010မှာမေးထေးခဲ့တဲ့ပြည်သူလူထုရဲ့စင်တာပေါ့လေအဲစင်တာကတအားကိုဟိုမြတ်ပြခဲ့ပါသေးတာဒါပေမဲ့ဒီ2010ကနေပြီးတော့2015ဒုတိယအချိန်မှာတော့အော်ဒီမေထေးဒီနှုံးကနိုင်ငံပါတီတွေနဲ့ဒီနိုင်ငံပါတီမေထေးလို့ဖွေးလိုက်တဲ့အစိုးရတွေလက်တော်တွေအပေါ်မှာအကူအညီပြုံမှုတွေကဟိုနေလာခဲ့တာရှိပါတယ်အခုနောက်ပိုင်းမှာပို့ပြီးတော့မှဆိုးလာနေပြီးတော့လက်နက်ကိုင်ပဋိပက္ခအထူးကိုဖြစ်လာနေတဲ့အခါကျတော့ဒီအပေါ်မှာလည်းပဲဒီအစိုးရဖြစ်တော့တဲ့ပေါ့နော်ဒီဒီပါတီတွေဖက်ကထောက်ရှိပြနိုင်ပြည်သူလူထုရဲ့အပေါ်မှာအာဂျူမေတဲ့ဆောင်မှုတွေကမတွေ့ရတဲ့ခါကျတော့ဒီနိုင်ငံရေးစနစ်ကြီးအပေါ်မှာဒီပါတီနိုင်ငံရေးစနစ်ကြီးအပေါ်မှာနောက်ဒီရေးကောက်တင်တော်တဲ့အစိုးရအပေါ်မှာတော်တော်ကိုယုံကြည်မှုနေလာနေတဲ့အခြေအနေမှာရှိပါတယ်။အဲနောက်တစ်ခါဒီတခက်ပါတီတွေရဲ့အခြေအနေကြည့်မယ်ဆိုလို့ရှိရင်လည်းသူတို့ကအနိုင်ရပါတီသာဖြစ်တော့တယ်လက်တော့ပြည်နယ်လက်တော့ထင်မှသာအများစုအနိုင်ရရှိပြီးတော့မှအစိုးတင်သွင်းနိုင်ခဲ့ပေမဲ့လည်းဒီအစိုးရဘက်ကအကောင့်တွေပေါ်ပြည်နယ်အစိုးရဘက်ကအကောင့်တွေပေါ်တာမရှိတာရဲ့အဲပြည်နယ်အစိုးရအပေါ်မှာပြည်ထောင်စုအစိုးရကလည်းမှုတွေရှိနေတဲ့ခါကျတော့ဒီကောက်တေးစနစ်နဲ့နိုင်ငံကိုအရှုံးမဲ့အစိုးရဖက်တီးတဲ့ပုံစံတွေအဲ့ဒီအစိုးရကနေပြီးတော့မှဒေသမှာရှိတဲ့ဒေသခံတိုင်းသားတွေရဲ့အကျိုးကျေးဇူးကိုပေါ်ဆောင်တဲ့ပုံစံတွေကအရင်ကလိဟမှုတွေအာဏာရှိတွေရှိပါတယ်ဒါကြောင့်မို့လို့ဒီရခိုင်လူထုတွေပေါ့လေအထူးသဖြင့်ဒီကျေးလင်းမှနေတဲ့သူတွေဒီချက်ပို့ပြီးတော့ပြောလို့ရှိရင်တော့ဒီစစ်ပေးစစ်တဲ့တရားသူခောက်တဲ့သူတွေထင်မှာတော့ဒီနိုင်ငံပါတီစနစ်ပေါ့နော်ဒါကိုအရင်ကအော်အာမလူအမရဖြစ်တယ်လုံးဝကိုစိတ်ပေါဝင်စားမှုမရှိသေးတဲ့တွေတော်တော်များတွေးခါရပါလေက
ဟုတ်ကဲ့တဘောကတော့နိုင်ငံရေးအပေါ်စိတ်ပြက်လာတဲ့အနေထားပေါ့နော်အဲ့တော့ဒီလိုချင်းနေဖြစ်လာမယ်ဆိုရင်တော့တကယ်တော့ပြောရရင်ရခိုင်ဒေသကရခိုင်ပါတီတွေကိုထောက်ခံမှုပို့ပြီးတော့အားကောင်းပါတယ်အဲ့တော့ဒီလိုမျိုးနိုင်ငံရေးအပေါ်စိတ်ပြက်လာမယ်မေးပေးမှုတွေထိခိုက်လာမယ်ဆိုရင်ဒေသခံပါတီတွေအတွက်ပို့ပြီးတော့မထိခိုက်နိုင်ဘူးလား
မှန်ပါတယ်ခင်ဗျာဒါကြောင့်မို့လို့ဒေသခံပါတီတွေလည်းတော်တော်ကိုယုံကြည်ရမယ့်အခြေအနေမှာရှိနေပါတယ်အဲယူကောက်ပွဲမှာပြည်သူလူထုတွေနားမလည်ကြပါလေပြည်သူလူထုတွေတဖို့မပေါက်တဲ့အရာတစ်ခုရှိပါတယ်အဲ့ဒါပါလေဆိုတော့ယူကောက်ပွဲမှာမေးထေးပိုင်ခွင့်ရှိတဲ့ဒီပြည်သူတွေရဲ့ဘလောက်ရခိုင်နှုန်းမေးထေးမှဒီယူကောက်ပွဲကတရားဝင်ပါတယ်ဆိုတော့ကိစ္စချက်မျိုးမရှိတဲ့အခါကျတော့ဟိုဒေနရောက်ပွဲမေးထေးတွေဒါကအများစုနိုင်တဲ့သူတွေကဒီလွတ်တော်ကိုတက်မယ်အစိုးရဖြစ်မယ်ဒီလိုအခြေအနေဖြစ်တော့ပါလိမ့်မယ်အဲ့ဒီခါကျလို့ရှိရင်ဒီအားဆိုင်ဆောင်ရွက်မှုရှိတဲ့ပါတီတွေပေါ့နော်ဒါမို့လို့ရှိရင်လည်းအခွင့်အရေးပါတီတွေကဒီလွတ်တော်ကအစိုးရဖွဲ့တွေကကြီးစိုးတော့တဲ့ခါမှာကြာလို့ရှိရင်ပူပြီးတော့မှပြည်သူတွေအတွက်ကိုနိုင်ငံရေးအရေးဆုံးရှုံးမှုတွေပူဖြစ်လာအောင်ဖို့ရှိပါတယ်ဒါတွေကိုပြည်သူတွေကနားလည်တဖို့ပေါ့ရှင်မရှိပါဘူးအဲတစ်ဖက်မှာလည်းပဲဒီတခက်ပါတီတွေမှာလည်းပဲအခက်အခဲမျိုးမျိုးနဲ့ကြုံနေရတယ်လို့ကျွန်တော်သိရပါတယ်သူတို့အနေနဲ့ကတော့လွတ်လပ်ကူကူနိုင်ရှိဟိုနေတယ်လို့ကျွန်တော်သုံးသပ်ပါတယ်ဒါကြောင့်မို့လို့ဒီတခက်ပါတီတွေကပါတီယူကောက်ပွေးအဲမေဆန်နာနဲ့ကြီးညာဟိုတိရှာစီရပြီနောက်ပြလို့ရှိရင်မေဆေဆင်းရုံပိုက်ခွင့်ရပြီဆိုလို့ရှိရင်တော့တော်တော်ကိုဟိုအားသွန်ခွန်ဆိုင်ကျိုးစားဖို့လိုအပ်တဲ့အခြေအနေမှာရှိနေပါတယ်က
ဒီအားသွန်ခွန်ဆိုင်လို့ရမယ်ပို့ပြီးတော့ခက်ခဲမယ်ဆိုတာလူလူထောက်ခံမှုကိုဆူလိုတာလားပြိပခအခြေအနေကြောင့်လားဘယ်လိုကြောင့်ပါလဲ
အဲပဋိပကအခြေအနေကြောင့်ဖြစ်ပါတယ်နောက်တစ်ခုကပဋိပကအခြေအနေအထက်မှာဖြစ်လာမယ့်နိုင်ငံရေးဆိုင်ရာအကျိုးဆက်တွေကိုပြည်သူလူထုမှာတဖော်ပေါက်နိုင်လျှင်မရှိပါဘူးပြည်သူလူထုကပို့ပြီးတော့ radical ဆင်လာပါတယ် ada yang mana di rating yang selain ada tweet kau, jenar tu di parti nangai bono liberal nangai tweet kau ni, di nangai si muda ni ada yang lupa lupa ni, pihut lupa nanti tu papa muka pupuk jo, ayam nunga lo pihut di parti si dia tu yang mana betul we piang piang bahaya jo jo di parti gua mesti mesuri, si ni mana tu banyak orang baru, pihut lupa kau nangai ni pupuk ayam ye cila baru, elo pihut lupa nanti ni lauke sekarang dia jual apa ni, si muda lupa apa ni, belum si Nangai ya amak kan sendiri belum pernah nangai sura sinin mulai gule be pujah balik me. Dari wo pujah nai lo pi tu lupa kan nai tu papa uli kacama be di dah hebat dia tu lala kulu kau nai me sinin masih balik dia.
Kuna ku sesuatu yang pujah dari tema luduga popular radical sanlar ya bono. Ay alih ku cina ni alih macam mana suluraga ay cini ga pujah me suin ya kain tida ma ya kain lana kain tolan iku tak kan ni ludu tolan memang sila ragu le jono tiri thami barai. Ero di ni thaga ludu ga popular radical pilar eh nengai pari tu sepi lar eh di sini ga ini jangan lu ini lu siamu jangan lu sesa badala.
Tapi lu siamu jangan lu daya pion ni jape me di lu tak kan doa jare acang lu lu popular acai tu lajare. Di season ni nai de, nange di nange pari nange ya lulu, mesenan lulu ye mesenah ya, pihau cuaca jadi, so de apa ini dega, yang gua ane lah kiri kacau, di nenek aku tumbi ni, pihau pubi dema udik tu dapat siapa ni, nenek aku ingat mama, yuyu ya tak kumusi dekam mana, tu hu yuyu ni dia terpamu fikap siapa ni, eh dia cenderu ye tumbi sekat, di ini jauh si de sura ni salo sih, bah jauh mulu di nange ya, ดังนี้อย่าปาร์ตี้ดังนี้อย่าที่สุวาฟุยได้สุวาฟุยที่ดูมาสมุนีก็พิจารณาสิ่งที่เราขยันเลยที่สุวาฟุยมาบาร์เรคือบาร์เรลูเอชเดชินเนโลเลยแต่โมโลชินเนเบดีฟุตซูบูเซนจินสมุนีก็เปล่าที่เยจินเนเดเลยที่สมุนีก็ลูกเป็นมาพิจารณาผู้มาในบิดอที่ปาร์ตี้ดังนี้เนี่ยตาจ้าลามะเทมโอกุสุก็ยงจีลามะที่เทปุบิดมาเลเบรก็ปุบิดมาอุติลามะที่ดังนี้นี่เนี่ยไปเนี่ยปุบิดมา
โอ้ลูกค้าทั่วไปนะเมื่อที่เราไม่ได้ส่งไปบนโลกบาลีนะโอเคฉะนั้นเราสรุปคือเมื่อเช้าเลยคือยุคเก่าเป็นโลกเมื่อชินีเนี่ยพัฒน์ลูที่ดีตาเรามาอีกาน่าเสียดายมีรีจวงเหนือมาละคืออันนี้ทำมาอีกาที่ยุคเก่าเป็นพัฒน์ลูทั่วไปคือปีละยุคเก่าเป็นเมื่อปีลูกชินน่าเสียไม่รู้เปล่าเช่นชาวดามีรีอยู่สิบาละดีนั่งเงี้ยปาร์ตี้เนี่ยเนี่ยดาวมันลงชิ้นเนี่ยยุคเก่าเป็นลงเมื่อสุโขทัยตุลุเนี่ยส่วนใหญ่เนี่ยมันเรื่องล้วนเมื่อสุวิทย์มาพิจารณาตะคุชิบาร์เนี่ยส่วนเราถ้าก็ดีเอฟก้าก้องสองเรื่องเนี่ยดีตุลุยแข่งกันนะยี่ปาร์ตี้หาวุปยาชินีหาวุปชิบาร์เนี่ยโอ้แต่เพื่อมาเล็บเออดีเอาชีมาจารอปาร์ตี้พี่นั่นเลยสุโขทัยเอ้ยเมื่อเช้านี่นับว่าเมื่อยงเรื่องลงชงยี่บ่เลยเอ้ยน้าดีเมื่อที่เมื่อไหร่ตุลุยลงชงยี่
Now the Lucian Yu Tang, when you are there, the Temodone, the Yi, the Bole, Turu, the Lubu, Kaimung, Losamu, and the Tamale, and I Monte Bale, Solosinaga, Turu, Nene, the Pitu, Luturi, Mepiri, Nialego, Tangwe, and Liao, Santa Yomopene, Ede Pubidoma, Mason, Nemachi, Mayong, Lucian, Pure. ดิลูกชายมึงดูแลลูกชิ้นเอ๊ะพี่ก้าเลยเบ็ดนี่เด็กคนลูกชายนั่งชี้ชิบาร์เลยดิลูกชายชิ้นนี้มือพี่ลาลูกชิ้นดิจูเซก้าดิไม่ยงเรื่อยลูกชิ้นวันที่เขาจะนั่งบาร์เลยดิข้ามาพี่ตุลูกพี่ก้าเลยเบ็ดไม่ลงมือชงเข็นซาลาลูกชิ้นดิไม่ไปพูดด้วยกูตุลูกตัวเราลูกสุนัขตัวบาลีเมย์ดิลูกชิ้นนี้มือพี่ลาเดียตัวจำมือดิข้าพี่มาดิยูก้าวิ่งก้าวพี่ลาโบสุดาก้าตัวโตกูมันเรื่อยชิ้นนี้มือชิ้นเดียเพื่อสุดาสุงาสุ
အေကူအစိုးရကနေပြီးတော့ကြမ်းဖက်ဖွဲ့စည်းဖြစ်တတ်မှတ်ထားတဲ့ခါကျတော့ကော်မရှင်နေနဲ့လည်းအေကူတဲ့ညှိနှိုင်းမှုခက်မယ်ထင်ပါတယ်အဲ့တော့ကော်မရှင်ဘက်ကမညှိနှိုင်းဘူးဆိုရင်လုံခြုံရေးကဒီမဲယုံတွေနဲ့ပတ်သက်လို့သူတို့အာမမခံနိုင်ဘူးဆိုတဲ့သဘောတော့ဖြစ်နေတာပေါ့
အဲအဲ့လိုမျိုးပြောလို့ရပါတယ်အဲတစ်ဖက်မှာလည်းပဲဒီနိုင်ငံဒီဒေသခံနိုင်ငံပါတီတွေနောက်ဒေသမှာလာပြီးတော့မှပြိုင်မဲပါတီတွေအနေနဲ့ဟိုအေးနဲ့တနည်းတစ်ပုံဆက်ဆက်ပြီးတော့မှနားလေမုံယူနိုင်ကောင်းယူနိုင်ပါလိမ့်မယ်အဲဒါမျိုးတွေကိုစူးစမ်းနိုင်လို့ရှိနေပဲအဲတချို့သောမစ်စနာနေတွေမှာပြဿနာပုံပေါင်းနိုင်ချေနေတော့မယ်လို့လည်းကျွန်တော်တို့ကဟိုအကောင့်ဖက်ကနေကြည့်တာလည်းရှိပါတယ်ဗ
ျရခိုင်တိုင်းသားမျိုးနွယ်များအစည်းအုံးကကုစုစောထွန်းဖြစ်ပါတယ်အခုအွန်လိုင်းမှာရှိနေတဲ့မျိုးသားလွှတ်တော်ကုစုလေဒေါ်ထုမေကိုမေးမြန်းပါမယ် တော်သူမေခင်ဗျာအခုဒီရက်ောက်ပွဲနဲ့ပတ်သက်လို့ရခိုင်ပြည်နယ်မှာဖြစ်နိုင်ချေအလားအလာပေါ့ဘလို့သုံးသပ်မိတယ်လဲရင်းဆုံးအဲ့ဒါလေးဖြည့်ပြီးပါဦး
လုံးလုံးစေတော့နေပြီးတော့ရခိုင်ဘက်ကော်မရှင်ကမြန်မာတိုင်းနိုင်ငံလုံးကိုရခိုင်ဘက်ရှိမယ်ဆိုပြီးတော့ညင်ညာထားတာတွေ့ရပါတယ်မြန်မာတိုင်းနိုင်ငံလုံးကိုဆိုလို့ရှိရင်ရခိုင်ပြည်နယ်နဲ့အကျုံးဝင်တဲ့အတွက်ကြောင့်မို့လို့ကျမတို့ရခိုင်ပြည်နယ်မှာလည်းပဲရွေးကောက်ပွဲရှိလိမ့်မယ်လို့ကျမတို့မျှော်လင့်ရပါတယ်ရှင်ဒါပေမဲ့အခုလိုအခြေအနေမှာရွေးကောက်ပွဲလုပ်ဖို့ကရခိုင်ပြည်နယ်ရဲ့ပြည်နယ်တစ်ဝက်နေပါရှိတဲ့မြို့နယ်တွေမှာအခက်အခဲများစွာကြုံနေရပါတယ်အင်တာနက်ဖြတ်တောက်ထားမှုတကြောင်နောက်တစ်ခုကနေပြီးတော့ဒီစစ်စင်ရေးတွေပို့ပြီးတော့တင်းမာလာကြလာတဲ့အတွက်ကြောင့်မို့လို့လာမယ့်ရွှေကောက်ပွဲအခြေအနေဟာရခိုင်ပြည်နယ်မှာအမြဲတမ်းစိုးရိမ်ရတဲ့အခြေအနေမှာရှိပါတယ်ဆိုတော့ဒီလိုမျိုးစိုးရိမ်ရတဲ့အခြေအနေကိုနေပြီးတော့ဖြေရှင်းဖို့ကကျွန်တော်တို့ရွှေကောက်ပွဲကော်မရှင်ရဲ့နောက်တစ်ခုကအစိုးရရဲ့တတ်မှတ်တော်နောက်ရခိုင်တပ်တော်ဂျားထဲမှာနေပြီးတော့တိုင်းတာတစ်ခုထိအစ်စ်စင်ရေးတွေရှော့ရှာမယ်သို့မဟုတ်ရက်တန့်ထားမှတာလည်းတော့ရခိုင်ပြည်နယ်မှာရွှေကောက်ပွဲတွေဖြစ်ထွန်းမှာပါရှင့
်အခုကကျွန်တော်တို့သတိထားမိသလောက်ဒုက္ခတဲ့အရေးအတွက်ပေါ့နော်ဆစ်ဆောင်ဒုက္ခတဲ့အရေးအတွက်ကလည်းတသိန်းကျော်နှစ်သိန်းဒီပြီးဟာဝင်းကျင်ချီဖြစ်လာပါပြီဒါဖြင့်မျိုးနယ်တစ်ခုကနေပြီးတော့အခြားမျိုးနယ်ကိုရွှေ့ပြောင်းနေရတဲ့ဒုက္ခတွေကြီးလည်းရှိနေတယ်လို့သိရပါပါတယ်ခင်ဗျာအဲ့တော့မဲဆင်းရဲ့ကောက်ခံတဲ့နေရာမှာအခက်အခဲတွေအတော်များရှိမဲ့ပုံရှိပါတယ်မတ်သူ့မေတို့ဒါနဲ့ပတ်သက်လို့ဘာများပြင်ဆင်ထားပါလဲအဓိကဒီ IDB ဒေသကမဲဆင်းနေမှမှန်ကန်ကန်ထွက်လာနိုင်အောင်လို့ဆိုတ
ော့အဓိကတော့နေပြီးတော့ကျမတို့လက်ရှိအခြေအနေမှာဒီဆွေးရှောင်ပြည်သူတွေကနှစ်သိန်းနဲ့ထက်ရှိတယ်လို့ဖော်ပြကြပါတယ်ဆိုတော့ဒီပုံမှန်အနေအထားတစ်ခုမှနေပြီးတော့ကျမတို့ပြည်သူတွေကိုစင်စရာဆောင်ရွက်တာတောင်မှရွေးကောက်ပွဲကော်မရှင်တွေကဖိစစ်စစ်အမှားယွင်းတွေရှိခဲ့တယ်။နောက်တစ်ခုကပြင်ဆင်ရတဲ့အခြေအနေတွေအများကြီးရှိခဲ့ပါတယ်။ဆိုတော့ဒီပြည်သူတွေကိုနိုင်ကိုကလည်းကိုမဲပေးမဲ့အခြေအနေပါနေပဲကိုရဲ့အချက်လက်တွေမှန်ကန်သလားဆိုတဲ့ဟာကြည့်ရတဲ့အခြေအနေကတာမန်အခြေအနေမှဖြစ်ပါတယ်။ဒါပေမဲ့အခုလက်ရှိအခြေအနေမှနေပြီးတော့ရခိုင်ပြည်နယ်မှာဒီစစ်ဘေးရှောင်နှသိန်းကျော်ဖြစ်နေတဲ့အတော်တွင်နောက်တစ်ခုကဒီစစ်စင်ရေးတွေနေပြီးတော့ပြင်းထန်နေတဲ့အခြေအနေclearance operation လုပ်မယ်ဆိုပြီးတော့စာတွေထွက်တာလည်းရှိတယ်ကျွန်မရဲ့မဲဆန္ဒနယ်မှာဆိုလို့ရှိရင်နှုတ်နဲ့အဲဒါပြောဆိုမှုတွေရှိတယ်ဆိုပြီးတော့ကျွန်တော်ပြည်သူတွေကပြောဆိုလာကြပါတယ်ဒါကြောင့်မလို့ဒီမတည်ငြိမ်တဲ့ပြည်သူတွေမတည်မငြိမ်သွားနေရတဲ့အခြေအနေနောက်တစ်ခုကကျွန်မဒါကိုသုံးသပ်ကျွန်တော်တို့ရခိုင်ပြည်နယ်အခြေအနေကိုသုံးသပ်ရမယ်ဆိုလို့ရှိရင်အခုရခိုင်ပြည်သူလူထုကရွေးကောက်ပွဲကိုစိတ်မဝင်စားကြပါဘူးရှင်ကျွန်တော်တို့ဘယ်ချိန်ခါမှသူတို့အသက်အန္တရာယ်နဲ့နေမလဲဆိုတဲ့သူတို့အသက်ကိုလုပြီးတော့ပြီးနေရတဲ့အခြေအနေမှာရွေးကောက်ပွဲကော်မရှင်နေနဲ့ဒါတွေကိုတည်ငြိမ်အောင်မဆောင်ရွက်ဘဲနဲ့နေပြီးတော့ဆောင်ရွက်ဖို့ကအင်မတန်ခက်ခဲပါလိမ့်မယ်ရှင်
โอเคคุณก็จนกูซอท้วนเนี่ยပြောတဲ့ခါမှာလဲ तू อ่ะအဲ့ဒါแท้ပြောပါတယ်အဓိကအထူးသဖြင့်ပေါ့เนาะ IDB ဒေတာတွေမှာ IDB ဒုက္ခတွေတွေကယူကောက်ပွဲနဲ့ပတ်သက်လို့စိတ်ဝင်စားကြတော့ဘူးဘာဖြစ်လို့ဆိုတော့သူတို့လူလားချက်တွေလဲဘာမှလဲမလုပ်ပြီးနိုင်တော့သူတို့စိတ်ပြတ်လာကြတယ်နိုင်ငံကြီးကစိတ်ပြတ်လာကြတဲ့သဘောတော့ရှိပါတယ်ခင်ဗျာအဲ့တော့ပြောရမယ်ဆိုရင်တော့တကယ်တမ်းကရခိုင်ဒေတာကရခိုင်ပါတီတွေကပို့ပြီးတော့အားကောင်းတာပါအဲ့တော့ဒီလူထုကမဲပေးဖို့စိတ်ပြက်လာမယ်ခုနမဲပေးတာတွေခုနပြောလို့အနှောက်အယှက်တွေဖြစ်လာမယ်ဆိုရခိုင်ပါတီတွေအတွက်ပို့ပြီးတော့မထိခိုက်နိုင်ဘူးလ
ားကျွန်တော်တို့ဒီရွေးကောက်ပွဲကျင်းပတဲ့အခြေအနေတစ်ခုကိုမဖြတ်ဆန်းခဲ့ဘူးဆိုလို့ရှိရင်ကျွန်တော်ကတော့အနေနဲ့မြင်တာကတော့ရှင်းရှင်းကျွန်တော်တို့ပါတီတွေထိခိုက်တယ်ဆိုတာနဲ့ကျွန်တော်တို့ပြည်သူတွေထိခိုက်မှာကိုစိုးရင်ပါတယ်ရှင်ကျမတို့ပြည်သူတွေမရှိဘဲနဲ့ပါတီဆိုတာဖြစ်လာနိုင်မှာမဟုတ်ပါဘူးနိုင်ငံရေးဆိုတာလည်းကျမတို့ဖြတ်သန်းနိုင်မှာမဟုတ်ပါဘူးဒါကြောင့်မလို့ပြည်သူတွေအသက်နဲ့လူပြီးတော့ပြေးနေရတဲ့အချိန်ခါမှာနောက်ခုကနေပြီးတော့ဒီသူတို့စစ်ဘေးရှောင်တွေအတွက်အစိုးရကတိုင်းတာတစ်ခုအထိသူတို့တည်ငြိမ်အောင်အစားအသောက်အနေထိုင်တုံ့ပြန်ရေးဒါတွေကိုမဆောင်ရပေးနိုင်ပဲနေတတူကပြေးနေရတဲ့အချိန်ခါမှာသူတို့စိတ်ပြက်တယ်နောက်တစ်ချက်ကနေပြီးတော့ကျမတို့ရခိုင်ပြည်သူတွေက2015ကတည်းကလည်းကျမတို့တွေဟာတာဝန်ယူခဲ့ကြပါတယ်ဖက်ဒရယ်ကိုဖြတ်တန်းဖို့ကျမတို့ရခိုင်ပြည်သူတွေဟာတိတဲ့အတွက်ကြောင့်မလို့ဒီနိုင်ငံရေးရတော့ကိုရေချိန်မိပြီးလို့ရှိရင်ကျမတို့ရခိုင်ပြည်နယ်မှာရခိုင်ပါတီတွေအနိုင်ရခဲ့ပါတယ်ဒါပေမဲ့တကယ်တမ်းလွတ်တော်တဲ့ကိုရောက်သွားတဲ့အခြေအနေနဲ့အခုရခိုင်ပြည်နယ်မှာတိုက်ပွဲတွေဖြစ်တဲ့အခြေအနေနဲ့ရခိုင်ပြည်သူတွေဟာနေပြီးတော့ဒီဒီမိုကရေစီဖြစ်စဉ်နဲ့သူတို့မဲပေးထားတဲ့ဒီလွတ်တော်ကိုယ်စားလှယ်တွေကပြည်နယ်မှာတလောက်အနိုင်ရရသားနဲ့နေပြီးတော့ကျမတို့ဖွဲ့စည်းပုံတွေမပြေဆင်းနိုင်တဲ့အကြောင်းမလို့အစိုးရမဖွဲ့နိုင်တဲ့အခြေအနေပေါ်မှာလည်းရခိုင်တွေကကျမတို့ပြည်သူတွေကနေပြီးတော့ပါတီတွေကိုစိတ်ပြက်တာတော့မဟုတ်ပါဘူးမြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရဲ့အခြေအနေကိုစိတ်ပြက်တာပါရှင
်ဟုတ်ကဲ့အဲ့တော့အခုရွေးကောက်ပွဲနီးကပ်လာပြီးစီဝေးကာလာရောက်တော့မယ်မထုမီတို့အပါဝင်ကုစလေအနေနဲ့စီဝေးကာလာလုံနိုင်ချီလှုပ်ရှားနိုင်ချီရောရှိရလားအခုအနေထား
ဒီကပြောရမယ်ဆိုလို့ရှိရင်ကျမမဲဆန္ဒနေကိုအချိန်အချိန်ခံပြီးတော့ပြောရမယ်ဆိုလို့ရှိရင်ကျမဆိုလို့ရှိရင်အမ်းမှာကျမရဲ့မဲဆန္ဒနေအမ်းမှာဒီ delay pass ဆိုလို့ရှိရင်ကျမကနေပြီးတော့သွားလို့လာလို့အဆင်မပြေတာနေပြီးတော့အတော့ကိုကြာခဲ့ပြီရှင်ကျမတို့ပြည်သူတွေအမှစာနယ်ရိက္ခာတွေ ဟိုပြက်လက်မှုနဲ့ရင်ဆိုင်နေရတယ်ဖုံးဆက်ကြတယ်နောက်ဒီလက်နဲ့ကြီးငယ်ကြတဲ့အတွက်ကြောင့်မလို့ဒဏ်ရာတွေနဲ့ရတဲ့အတွက်ကြောင့်မလို့ကိုယ်စလဲတွေကိုလှမ်းပြီးတော့အကူအညီတောင်းကြတယ်ဒီပေါ်မှာကိုယ်စလဲကလည်းနေပြီးတော့သက်ဆိုင်ရာအတော်ဝင်ရှိပုဂ္ဂိုလ်တွေကိုအကူအညီတောင်းခဲ့ပေမဲ့သူတို့ရဲ့စစ်ကူတောင်းခွင့်တွေဆုံးရှုံးရတဲ့အခြေအနေတွေဆိုဒီလိုမျိုးအခြေအနေဟာပြည်သူနဲ့လှုပ်တော်ကိုယ်စလဲနဲ့မတွေ့ဆုံနိုင်တဲ့အခြေအနေဟာနေပြီးတော့ကျွန်တော်တို့ဒီ6လမကကျော်လာခဲ့တဲ့အခြေအနေတောင်မှရှိခဲ့ပါတယ်အခုလာမယ့် 2020 မှာဆိုလို့ရှိရင်ဒီချက်ဆိုးရွားတဲ့အခြေအနေရှိနိုင်တယ်ရှင်ဆိုကျွန်တော်တို့အနေနဲ့ကတော့ဟိုဒီကျွန်တော်မဲဆန္ဒနယ်ကိုအခြေခံပြီးတော့ပဲပြောပြောရခိုင်ပြည်နယ်မှာနေပြီးတော့ဒီကျွန်တော်တို့တိုက်ပွဲတွေအခြေအနေကိုပဲပြောတိုက်ပွဲအခြေအနေအနေနဲ့ပတ်သက်ပြီးတော့ပဲဆိုရခိုင်ပြည်နယ်နေပြီးတော့ဒီအေးအေးချမ်းချမ်းမဖြစ်ပဲနဲ့ရွေးကောက်ပွဲဆောင်ရွက်ဖို့အတွက်ခက်ခဲပါလိမ့်မယ်တကယ်နဲ့တည်းမှာပဲနေပြီးတော့မအေးမချမ်းတဲ့နေရာမှာတရားဥပဒေစိုးမိုးမှုအားနည်းတဲ့နေရာတိုက်ပွဲတွေပြင်းထန်နေတဲ့နေရာမှာပြည်သူကလည်းနိုင်ငံရေးကိုစိတ်ဝင်စားတဲ့အခြေအနေသူတို့အသက်လွတ်ပြီးတော့ပြေးရတဲ့အခြေအနေမှာလွတ်တော်ကိုယ်စားလှယ်လောင်းတဲ့အနေနဲ့ပါတီအနေနဲ့ဘလို့လို့စည်းရုံးရေးကိုလှုပ်ရမလဲရှင်ကျမတို့ဒီလိုမျိုးအခြေအနေမှာလှုပ်ဖို့ကအင်မတန်ခက်ခဲပါတယ်နိုင်ငံရေးဆိုတာကျမတို့တည်ငြိမ်တဲ့အခြေအနေတည်းရဲ့အခုကနေပြီးတော့ထူးသဖြင့်ဒီလုံခြုံရေးအခြေအနေရှိတဲ့နေရာမှာသာလေကျမတို့နိုင်ငံရေးကိုဆောင်ရွက်လို့ရတဲ့အခြေအနေဖြစ်ပါတယ်။ဒါကြောင့်မလို့နေပြီးတော့ဒီပါတီတွေစည်းရုံးရေးတွေဆောင်ရွက်ဖို့အကန့်အသတ်များစွာနဲ့ရင်ဆိုင်နေရတယ်။နံပါတ်၁ကျမတို့နေပြီးတော့ပြည်သူတွေကိုနိုင်ငံရေးကိုစိတ်ဝင်စားလာအောင်နိုင်ငံရေးကိုနေပြီးတော့ကျမတို့ဒီမိုကရေစီကိုဖျက်ဆီးဖို့အတွက်ပြောတာဆိုတာထက်ကျမတို့ပြည်သူတွေကနေပြီးတော့ဒီအခွင့်အလမ်းတွေကိုရဖို့အတွက်ကျမတို့ပြည်သူတွေအခုလက်ရှိရှင်မှာအခြေအနေမရှိပါဘူး။ဒါကြောင့်မလို့ကျမတို့ကဒီပြည်သူတွေရှိမှသာလေနိုင်ငံရေးကိုလှုပ်လို့ရမှာဖြစ်တဲ့တကြောင်မလို့နိုင်ငံရေးဖြစ်စဉ်တွေမှာပါဝင်ရမှာမို့လို့ဒီပြည်သူတွေရဲ့နံပါတ်၁လုံခြုံရေးအခြေအနေဟာကျမတို့ရွေးကောက်ပွဲမှာအရေးကြီးပါတယ်။ကျမတို့ရဲ့ရွေးကောက်ပွဲကအရေးကြီးတယ်လို့ပဲကျမတို့ပြည်သူတွေရဲ့လုံခြုံရေးကထိုးထက်မှာအရေးကြီးပါတယ်။ဒီပြည်သူတွေရဲ့လုံခြုံရေးနဲ့သူပြည်သူတွေရဲ့နေထိုင်မှုပုံစံတည်ငြိမ်မှသာလေနေပြီးတော့သူတို့နိုင်ငံရေးကိုစိတ်ဝင်စားကြမှာဖြစ်ပါတယ်။ဆိုနိုင်ငံရေးဆိုတာနေပြီးတော့ပြည်သူတွေရဲ့အရေးမို့လို့ဒီတို့အရေးဒီနေတတူကစောင်းဝနေရေးတော့မပြေလည်ပဲနဲ့ပြေးလွှတ်နေရတဲ့အခြေခါမှာပါတီတွေရောနိုင်ငံရေးသမားတွေရောမဲဆွေစည်းရုံးဖို့ကိုမဆိုထားပြီးဒီတိုက်ပွဲတွေကိုရက်တန့်ထားဖို့ဒီရေကောက်ပွဲကိုဖြစ်ထုံးလာဖို့ဆိုတော့မှကျမတို့မှာအတော့ကိုခွန်နဲ့အားနဲ့လောက်ရမယ့်အခြေအနေမှာရှိပါတယ်ဒီအခြေအနေကိုဒီပြီးတော့အစိုးရကနိုင်ငံရေးစိတ်ဆန္ဒနဲ့ဖြည့်ရှင်းဖို့လိုပါမယ်ရှင
်နိုင်ငံရေးစိတ်ဆန္ဒဆိုတဲ့အပိုင်းကိုကျွန်တော်နောက်တစ်ဆင့်ကျွန်တော်ပြီးပါမယ်ဒါပေမဲ့ဒီမှာဖြတ်မေးချင်တာကအခုလက်တလုံးမှာအစိုးရကလည်းစစ်စင်ကြီးတွေတိုးမြင့်ပြီးတော့ဆောင်ရွက်တယ်တစ်ဖက်မှာအေးအေးဒီရခိုင်လက်နက်ကင်အဖွဲ့ကရောတစုံတရာရွေးကောက်ပွဲနဲ့ပတ်သက်လို့ချိန်ချောက်တာမျိုးရောရှိပါသလားခင်ဗျာ
လောလောဆယ်တော့ကျမကြုံခဲ့ရတဲ့ပတ်ဝန်းကျင်မှာမိသူတို့တယောက်ကမှကျမကိုချိန်ချောက်တာလေကျမမကြုံဘူးပါဘူးဒါပေမဲ့ကျမတို့ပြည်သူတွေကြုံရနိုင်တယ်အဲတချို့နေရာတွေမှာကျမအစောစောကကျမမစ္ဆန္ဒနဲ့အန်းကိုဥပမာပေးတယ်လို့ပဲနေပြီးတော့ဒီလက်နက်ကြီးတွေကြားလို့တကြောင်မလို့ဆေးကူဖို့မြို့ပေါ်ကိုလာမဲ့ပြင်ဆင်တယ်ကျမတို့ကလည်းဒါကိုနေပြီးတော့စူးစမ်းအားထုတ်တာတော့မှအဲဒီလိုဒီဟာတွေဟာဆေးကူတော့ဖို့အတွက်နေပြီးတော့လွယ်လွယ်ကူကူချွတ်ချွတ်မွတ်မွတ်မထစ်ခဲ့ဘူးရှင်။ဆိုတော့ဒီလိုကျမတို့ရဲ့ပြည်သူတွေအသက်အန္တရာယ်ကိုစိုးရိမ်နေရခြင်းကလည်းကျမတို့မဲဆွေဖို့အတွက်မလုံခြုံတဲ့အနေအထားဖြစ်ပါတယ်။ဒါကြောင့်မလို့ဒီလွတ်တော်ကိုယ်စားလှယ်ကိုလက်ရှိအခြေအနေမှာချိန်ချောက်မှုမရှိဘူးမှချိန်ချောက်တာကိုကျမမခံရဘူးပဲမဲ့ကျမပြည်သူတွေချင်းချောက်ခံနေရတာကျမပြည်သူတွေထွက်ပြေးနေရတာဒီအဲကျမချင်းချောက်ခံနေရတာကျမနေပြီးထွက်ပြေးရတဲ့အားနဲ့အတူတူပါပဲရှင်ဒါကြောင့်မလို့နေပြီးနေနေအေးချမ်းမှတာနေပြီးကျမတို့ရေတော့ဖွဲ့ကိုဆောင်ရွက်လို့ရမှာဖြစ်ပါတယ်ရှင်
ဟုတ်ကဲ့ဒီနေရာမှာအစိုးရကလည်းအေးအေးအဖွဲ့ကိုအချမ်းဖက်အဖွဲ့စည်းဆိုပြီးတော့တတ်မှတ်ထားတဲ့သဘောဖြစ်တဲ့ခါကျတော့ညရ200လည်းအတော်ခက်မဲ့သဘောတော့ရှိပါတယ်ခင်ဗျာပြောရရင်တော့တချို့မဲဆန္ဒနယ်တွေမှာအေးထိတ်ချုပ်ထားတဲ့နယ်မြေတွေလည်းရှိမှာပါပဲအဲ့တော့ဒီနေရာဒီလိုနေရာမျိုးတွေမှာမဲဆန္ဒလုံးဝမပြေပဲဖြစ်သွားနိုင်ပါလား
မတည်နေတဲ့နေရာတွေမှာနောက်တစ်ချက်ကနေပြီးတော့ဒီအစိုးရနဲ့မြန်မာတပ်မတော်ကြားထဲမှာဒီနိုင်ငံရေးစိတ်ဆန္ဒနဲ့ရခိုင်ပြည်နယ်ကိုစေစနာထားပြီးတော့မကြည့်ဘူးဆိုလို့ရှိရင်တော့ရွေးကောက်ပွဲမဲဆန္ဒနဲ့ရှော့လိုက်တာတွေသို့မဟုတ်လုံခြုံရေးကိုအကြောင်းပြပြီးတော့ဒီနေရာတွေကတော့မဖြစ်ပါဘူးဆိုတဲ့နေပြီးတော့ရွေးကောက်ပွဲကော်မရှင်ရဲ့ကျေလာဒီရေကောက်ပွဲကော်မရှင်ကကျင်ညာလာနိုင်ပါတယ်အဲဒါကြောင့်မလို့နေပြီးတော့ဒီရခိုင်ပြည်နယ်မှာဒီအခုအင်တာနက်ပိတ်ခံထားတဲ့မြို့နယ်တွေနဲ့တိုက်ပွဲဖြစ်ပွားနေတဲ့မြို့နယ်တွေကျမရဲ့မဲဆန္ဒနေအံ့အပါဝင်နေပြီးတော့ဒီလိုမျိုးအခြေအနေမှာနေပြီးတော့ရွေးကောက်ပွဲကျင့်ပမယ်ဆိုလို့ရှိရင်ကော်မရှင်ရဲ့အစိုးရရဲ့တပ်မတော်ရဲ့ရခိုင်တပ်တော်ရဲ့ဒီလေဦးလေးခလေကနေပြီးတော့ညှိနှိုင်းဆောင်ရွက်ပြီးမှသာလျှင်ကျမတို့နိုင်ငံရေးပါတီအနေနဲ့ပြည်သူတွေကိုစေယုံတာတော့ပြည်သူတွေကိုနေပြီးတော့ကျမတို့တွဲဆုံဟိုဆောင်ရွက်လို့ရမယ့်အခြေအနေမှာဖြစ်ပါတယ် ဒီလိုမျိုးကိစ္စတွေလုံးဝမဖြစ်ခဲ့ဘူးဆိုလို့ရှိရင်ဒီမတို့မဲဆန္ဒနေတွေကနေပြီးတော့ရွေးကောက်ပွဲဖြစ်နိုင်တဲ့မြို့နယ်တွေအများကြီးဖြစ်သွားနိုင်ပါတယ်ရှင
်ဟုတ်ကဲ့ခုနကနိုင်ငံရေးစိတ်ဆန္ဒဆိုတာခုနမတ်ထုမေခုပြောတဲ့ထဲမှာပေါ်လွင်ပါတယ်အစိုးရအနေနဲ့ဒီညှိနှိုင်းပြီးတော့လှုပ်ချင်တဲ့နိုင်ငံရေးစိတ်ဆန္ဒပေါ့ဒါပေမဲ့တကယ်တမ်းအစိုးရမှာကောအဲ့ဒီနိုင်ငံရေးစိတ်ဆန္ဒရှိတယ်လို့မတ်ထုမေထင်ပါလား
ကျွန်တော်ကတော့ရှိသေးတယ်နိုင်ငံရေးစိတ်ဆန္ဒရှိမှသာနေပြီးတော့အခုအကြက်တဲကိုကြော်လွှားနိုင်မှာဖြစ်ပါတယ်။ဒီအခိုင်ပြင်းထဲမှာအခုကြုံတွေ့နေရတဲ့တည်သူတွေကြုံတွေ့နေရတဲ့အကြက်တဲဒီကျမတို့ဒါအရေးမြစ်ကိုကြည့်လိုက်မယ်ဆိုလို့ရှိရင်နိုင်ငံရေးကလာတဲ့ပြဿနာတွေကြီးပါပဲ။နိုင်ငံရေးကိုနေပြီးတော့နိုင်ငံရေးနီလန်းအရာနေပြီးတော့မှန်မှန်ကန်ကန်ဖြေရှင်းဖို့နောက်ကျတဲ့အခါမှာအခုကျမတို့နေပြီးတော့ဒီလက်နက်ကင်ဆောင်ရွက်မှုတွေဖြစ်ပေါ်လာတဲ့အခြေအနေဖြစ်ပါတယ်။ဒါကြောင့်မလို့နေပြီးတော့ဒီလက်ရှိအာဏာရပါတီအနေနဲ့ရောဒီမြန်မာတပ်မတော်အနေနဲ့ရောကျမတို့ငြိမ်းချမ်းရေးကိုဆောင်ရွက်ခင်မှာရွေးကောက်ပွဲတွေဖြစ်မြောက်ဖို့နောက်တစ်ခါပြည်သူတွေကိုကိုစားပြုတဲ့စနစ်တွေထွန်းကားလာဖို့နောက်တစ်ချက်ကနေပြီးတော့ရခိုင်ပြည်နယ်ကိုခြံလှမ်းမထားဖို့အတွက်နေပြီးတော့ရွေးကောက်ပွဲတွေကိုဆောင်ရွက်မယ်ဆိုလို့ရှိရင်ကျမစောစောကဆွေးနွေးတဲ့နိုင်ငံရေးစန္ဒစိတ်စန္ဒမရှိဘဲနဲ့ရခိုင်ပြည်နယ်မှာရွေးကောက်ပွဲဆောင်ရွက်လို့မရဘူး။ဘာကြောင့်လဲဆိုလို့ရှိရင်လုံခြုံရေးကိုလက်ရှိမှာနေပြီးတော့တပ်မတော်နဲ့ပြည်ထရေးကပဲဆောင်ရွက်နေတဲ့အခြေအနေမှာတစ်ခါကနေပြီးတော့ဒီလက်နက်ကင်တပ်ဖွဲ့ဖြစ်တဲ့ AA နဲ့ညှိနှိုင်းဆောင်ရွက်မှုမရှိဘူးဆိုလို့ရှိရင်ကျမတို့ပြည်သူတွေထိတ်လန့်တကြားနဲ့ရွေးကောက်ပွဲကိုစိတ်ဝင်စားနိုင်မှာမဟုတ်ပါဘူး။အဲဒါကြောင့်မလို့ဒီလုံခြုံတဲ့အခြေအနေမှသာလျှင်ကျမတို့ပြည်သူတွေနိုင်ငံရေးကိုနေပြီးတော့အဲဒါဥလဲလာမှာဖြစ်ပါတယ်။နိုင်ငံရေးကိုဥလဲမဲ့အခြေအနေမှာနေမလုံခြုံတဲ့ကျင်းဒီတခုခုကရှိမယ်တခုခုကပြည်သူတွေကိုမလုံခြုံအောင်လုပ်မယ်ဆိုလို့ရှိရင်ကျမတို့စီမံနေပြီးတော့ရွေးကောက်ပွဲတော့ဖြစ်လာနိုင်ပဲရှိမှာမဟုတ်ဘူးရှင
့်ရခိုင်ပြည်နယ်မှာရွေးကောက်ပွဲဖြစ်နိုင်ခြင်းအလားအလာကိုရခိုင်ပြည်နယ်ကုစားပြုအမျိုးသားလွှတ်တော်ကုစလေဒေါ်ထုမင်းနဲ့ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံးတာဝန်ရှိသူကုစလေထွန်းတို့ကိုမေးမြန်းထားတာဖြစ်ပါတယ်ခင်ဗျာကျွန်တော်သားညွတ်ဦးပါ
VOA American တန်ကနေစနေညပိုင်းစီစဉ်ကိုဆက်ပြီးတော့တင်ဆက်ပေးနေပါတယ်။အခုကြံတဲ့အချိန်ပိုင်းတွေမှာသတင်းချင်းချုပ်ပြောပြပေးပါဦးမယ်။ဘဝမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုကြောင့်လူပေါင်း12တန်းခွဲကျော်ပိုးကူးစက်ခံခဲ့ရပြီးဖြစ်ပြီးတော့သေဆုံးသူကတော့9,900ကျော်သွားပါပြီ။ပိုးကူးစက်သူအများဆုံးဖြစ်တဲ့ American ပြည်အောင်စုမှာကူးစက်မှုအခြေအနေကပိုဆိုးလာနေပြီးတော့တောက်ကြတနေ့တည်းမှာဆိုရင်ပိုးကူးစက်သူ6,900ကျော်ရှိခဲ့ပြီးတော့ဒါဟာ၃ရက်စတိုင်ပိုးကူးစက်မှုစံချိန်သစ်တင်တာဖြစ်ပါတယ်။ American ပြည်အောင်စုမှာပိုးကူးစက်သူက3,380,000ကျော်ရှိသွားပြီလို့ John Hopkins တက္ကသိုလ်ကနောက်ဆုံးထုတ်ပြန်တဲ့ဆီမှာပြောထားပါတယ်။အာရှတစ်လွှာကကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေမှာဆိုရင်တော့အိန္ဒိယနိုင်ငံမှာဒီကနေ့ရောဂါကူးစက်သူ26,500ကျော်ရှိခဲ့တာကြောင့်နေ့စဉ်ကူးစက်မှုနှုန်းမှာနောက်ထပ်အဆင်ချင်းညှင့်တက်ခဲ့ပါတယ်။ဒါကြောင့်ဗိုင်းရပ်စ်ကူးစက်မှုအနေနဲ့ကြီးမားနေတဲ့တချို့ပြည်နယ်တွေမှာလူတွေကိုအပြစ်မထွက်ကြဖို့အမိန့်တွေပြန်ပြီးတော့ထုတ်လိုက်ပါတယ်။လွန်ခဲ့တဲ့24နှစ်အရွယ်တုန်းကသေဆုံးသူနောက်ထပ်900နီးပါးရှိတယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။အခုဆိုရင်အိန္ဒိယမှာရောဂါကူးစက်သူ8,000နီးပါးဖြစ်သွားပြီဖြစ်ပါတယ်။ဩစတြေးလျနိုင်ငံမှာတော့ဗီတိုးရီးယားပြည်နယ်မှာနေ့စဉ်ဗိုင်းရပ်စ်ကူးစက်မှုနှုန်းကစံချိန်တင်မြင့်တက်ပြီးတော့ဒီနေ့မှာပဲဗိုင်းရပ်စ်ကူးစက်ခံရသူ288ယောက်ရှိခဲ့ပါတယ်။ဒါကြောင့်ဒေသခံတွေအနေနဲ့တယောက်နဲ့တယောက်ခက်ခွာနေဖို့မဖြစ်နိုင်တဲ့ရထားတွေကားတွေနဲ့ဈေးဆိုင်တွေမှာနှာခေါင်းစည်းမျက်နှာဖုံးတွေတက်ကြဖို့ပြည်နယ်ဝန်ကြီးချုပ်ကပြောကြားသွားပါတယ်။ကိုရိုနာဗိုင်းရပ်စ်ကမ္ဘာမှာကူးစက်ပြန့်ပွားမှုမြင့်တက်လာနေချိန်မှာပဲကုလသမဂ္ဂအတွင်းရေးမှူးချုပ်ကကမ္ဘာနိုင်ငံတွေအနေနဲ့ပိုတရားမျှတာတဲ့စီးပွားရေးစနစ်ကိုကျင့်သုံးကြဖို့တောင်းဆိုသွားပြီးတော့ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးကိုဘယ်နေရာကဘယ်သူမှဆိုဆင်းရဲချမ်းသာမရရရှိအောင်လှုံ့ဆော်ဖို့တိုက်တွန်းပါတယ်။နိုင်ငံတကာ AIDS ရောဂါတိုက်ဖျက်ရေးဖွဲ့ကကျင်းပတဲ့ online ဆွေးနွေးပွဲမှာကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူရက်စ်ပြောသွားတာဖြစ်ပြီးတော့ကိုရိုနာဗိုင်းရပ်စ်ကပ်ဘေးကနလန်ထူတဲ့အခြေအနေဟာစီးပွားရေးနဲ့လူမှုရေးတရားမျှတမှုပေါ်အခြေခံပြီးပဲဖြစ်တဲ့လို့ပြောပါရယ်ဒီစီးဝဲဝဲတက်ရောက်တဲ့ကမ္ဘာအချမ်းသာဆုံးတထေကြီးတဦးဖြစ်သူဘီလ်ဂိတ်စ်ကလည်းကုလသမဂ္ဂအတွင်းရေးမှူးချုပ်ပြောတာကိုထောက်ခံပြီးတော့ဒီကာကွယ်ဆေးကိုပတ်စံတက်နိုင်သူတွေပဲသုံးဆွဲခွင့်ရှိတာမျိုးမဖြစ်သင့်ဘူးလို့ဆိုပါရယ်စင်ကာပူနိုင်ငံမှာမနေ့ကဇူလိုင်လ10ရက်နေ့ကကျင်းပတဲ့ရွေးကောက်ပွဲမှာလက်ရှိအာဏာရ People's PAP ပါတီက83နေရာအနိုင်ရခဲ့ပြီးတော့အဓိကအတိုက်ခံဖြစ်တဲ့အလုသမားပါတီက10နေရာအနိုင်ရရှိခဲ့ပါတယ်။ဒါဟာအတိုက်ခံတွေအတွက်အမတ်အနေအားအများဆုံးရရှိတာလည်းဖြစ်ပါတယ်။ View American တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ5မီတာ 31kHz 6833ည5မီတာ 32kHz 6303ည ဟိုင်ဒိုမီတာ58 kHz 585နဲ့ဟိုင်လမီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးသွားတာဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOE ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.